Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တော်ရှင်များရှင် View American တက်ကနေ2024ခုနှစ် October 1ရက်အင်္ဂါညပိုင်း View မြောပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ American News ရောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင် View Radio Season ကို Line to Meter 3052တို့အပြင် Line Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်လေးကိုတော့ကျွန်မအလေးမာကအစီအစဉ်မူဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
မင်္ဂလာညချမ်းမှာတက်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်တဲ့တဲ့နေ့ကိုအလိမ်မာနဲ့တူပြပြပေးပါမယ်ဒီညမှာထူးခြားတဲ့တဲ့နေ့ကတော့လေဗနွန်တောင်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်ရိုဟင်ဂျာရေးအမေရိကန်ကဒေါ်လာသန်း200နီးပါးအကူအညီတွေပေးပါမယ်ထိုင်းနိုင်ငံမှာဘတ်စကားမိလောင်မှုကြောင့်ကျောင်းသားကလေးငယ်20ကျော်တိဆုံခဲ့ရပါတယ်ဆိုတဲ့ထိတ်တန့်ရောက်တဲ့နေ့ကိုပြောပြပေးပါမယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုထိတ်တန့်ရောက်တဲ့တွေနားဆင်အပြီးမှာတော့ဒီကနေ့ညနားဆင်ရမယ့်တဲ့ပေးပို့ချက်တွေထဲမှာရှမ်းပြည်နယ်မြောက်ပိုင်းမှာလေကြောင်းတိုက်ခိုက်ခံရတာကြောင့်ဒေသခံတချို့ထိခိုက်တိဆုံတာတွေရှိနေပါတယ
်စစ်ကောင်စီရဲ့လေကြောင်းကနေတဆင်ပုံကျဲတိုက်ခိုက်မှုကြောင့်ရတာ၄ဦးတိဆုံပြီးတော့မှ၁၂ဦးထိခိုက်ဒဏ်ရာရတယ်ဒီပေါ်မှာဆိုရင်တော့တိုက်ပွဲကဆက်လက်ပြင်းထန်နေတယ်
PNL ပြောရေးဆိုခွင့်ရှိသူလွေးရီဦးပြောပြသွားတာပါဒီကြောင့်တရေပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီတဲ့အတူအချင်းတောင်တွေရဲ့ကျန်းမာရေးဆောက်ရှောက်မှုအခြေအနေအပေါင်းဝင်ဒုက္ခသည်အရေးအတွက်မလေးရှားရောက်မြန်မာပြည်ကုလရုံးရှိမှဆန္ဒပြကြတာဒီလိုနောက်ဆုံးရတရေပေးဖို့ချက်တွေနဲ့နိုင်ငံကတရေဆောင်မကိုလည်းနားဆင်ရဖို့ရှိပါတယ်ဒါရင်းနဲ့တူအင်္ဂါညတိုင်းတိဆက်ပေးနေကြဖြစ်တဲ့အမျိုးကြီးရောစာအစီအစဉ်မြန်မာနဲ့ယူကရိန်းနိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရေးကြောင်းတရေဆောင်မအစီအစဉ်နောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စားတဲ့ပတ်စဉ်ကဏ္ဍတွေလည်းနားဆင်ရပါပါ။ဒါရီကမတင်ဆက်ပေးခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခင်လေးနဲ့အတူပြောပြပေးသွားမှာပါရှင
်။အစ္စရေးကဟစ်ဘူလာစစ်သွေးကြွတွေကိုနှိမ်နှင်းမှုအတွက်မြေပြင်တိုက်ပွဲဆင်နွှဲပြီးတဲ့နောက်ပိုင်းဒီကနေ့အင်္ဂါနေ့အထိလေဗနွန်တောင်ပိုင်းမှာတိုက်ပွဲတွေပြင်းထန်နေတယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်လိုက်ပါတယ်။စစ်စင်ရေးကိုနယ်မြေဒေသအလိုက်အကန့်အသတ်နဲ့ပိတ်မှတ်ထားတိုက်ခိုက်မှာဖြစ်ကြောင်းပြောဆိုထားပြီးတော့အစ္စရေးမြောက်ပိုင်းကိုလုံခြုံမှုရတဲ့အထိဆက်လက်တိုက်ခိုက်သွားမယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။အစ္စရေးစစ်တပ်ပြောရေးဆိုခွင့်ရှိသူရေဒတ်ဗိုလ်ချုပ်ကြီးဒန်နီယယ်ဟာဂါရီကလည်းဟစ်ဘူလာအဖွဲ့ကအစ္စရေးကိုကျူးကျော်တိုက်ခိုက်ဖို့အစီအစဉ်ရှိခဲ့တယ်လို့ပြောပါတယ်။ကမ္ဘာကြီးကဟစ်ဘူလာအဖွဲ့ကိုအစ္စရေးနယ်စပ်ကနေမဖယ်ရှားပေးနိုင်မှုဆိုရင်အစ္စရေးအနေနဲ့ကိုယ်တိုင်ဖယ်ရှားတာကလွဲလို့ရွေးချယ်စရာမရှိဘူးလို့လည်းပြောပါတယ်။တနင်္လာနေ့ကြာလာတဲ့ပြည်ပခါတွေကြောင့်နှစ်ဖက်စလုံးကထောင်ပေါင်းများစွာသောလူတွေဟာအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်။ Hezbollah အဖွဲ့ကလည်းနေဆက်မှာရှိတဲ့ Israel စစ်သားတွေကိုပိတ်မှတ်ထားပြီးတော့ Rocket ဒုံးတွေနဲ့တိုက်ခိုက်ခဲ့ကြောင်းဒီကနေ့ပဲပြောပါတယ်။ Israel ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့ဘေးလွတ်ရာကိုတင်းရှောင်မှုအမိန့်ထုတ်ပြန်ထားတာတွေကြောင့် Lebanon မှာအနည်းဆုံးလူပေါင်း3သိန်းခွဲလောက်ဟာအိုးအိမ်စွန့်ခွာထွက်ပြေးနေကြရပါတယ်။လေဗနွန်ဝန်ကြီးချုပ်ကတော့နိုင်ငံတမိုင်းမှာအန္တရာယ်အရှိဆုံးအခြေအနေတည်ရနေရင်ဆိုင်နေရတယ်လို့ပြောပါတယ်။တနင်္လာနေ့နှောင်းပိုင်းကအစ္စရေးကာကွယ်ဝန်ကြီး Ruth Gallants နဲ့အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin တို့တယ်လီဖုန်းကနေဆက်သွယ်စကားပြောပြီးတဲ့နောက်မှာတော့အမေရိကန်ကအစ္စရေးရဲ့ကိုခုခံကာကွယ်ခွင့်အတွက်အီရန် Hezbollah ဂါဇာအခြေစိုက် Hamas ယေမန်အခြေစိုက် Houthi တွေနဲ့တခြားအီရန်ကြောတောင်းနောက်ခံပြည်အဖွဲ့တွေကိုတိုက်ခိုက်တာကိုထောက်ခံကြောင်းထပ်မံအတည်ပြုခဲ့ပါတယ်ရှင်။
အင်္ဂါနေ့ကယူကရိန်းတောင်ပိုင်းခါဆန်မြို့ဈေးတခုကိုရုရှားတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးလူ9ဦးသေဆုံးခဲ့ပြီးတော့3ဦးဒဏ်ရာရခဲ့တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါရယ်ယူကရိန်းဒေသတော်တော်များများကိုပိတ်မှတ်ထားပြီးတော့တိုက်ခတ်တဲ့ရုရှား drone 32ခုထဲက29ခုကိုချားဖြတ်ပစ်ချခဲ့တယ်လို့လည်းယူကရိန်းစစ်တပ်ကပြောပါရယ်ဒီချိန်ထဲမှာပဲ Belgorod ဒေသမှာယူကရိန်းဘက်ကညာဘက်တိုက်ခတ်တဲ့ drone ကိုကူရုရှားကာကွယ်ရေးဌာနကပစ်ချခဲ့တယ်လို့အင်္ဂါနေ့အစောပိုင်းမှာပြောပါရယ်တိုက်ခတ်မှုကြောင့် Belgorod ဒေသမှာစီးပွားရေးအဆောက်အုံတစ်ခုပျက်စီးခဲ့တယ်လို့လည်းဒေသအုပ်ချုပ်ရေးမှူးကပြောပါရယ်ရုရှားကလာမယ့်နှစ်မှာကာကွယ်ရေးအသုံးစရိတ် 30 ရာခိုင်နှုန်းတိုးမြင့်သွားမယ်အကြောင်းလဲတနင်္လာနေ့ကထုတ်ပြန်တဲ့ဘတ်ဂျက်မူကြားမှာဖော်ပြပါရယ်2025ရုရှားစီးရေးအသုံးစရိတ်ဘတ်ဂျက်က2024ဘတ်ဂျက်ထက်ဒေါ်လာ32ဘီလီယံပိုတိုးထားတဲ့အတွက်ဒေါ်လာ145ဘီလီယံအထိတုံးသွားဖို့ရထားတာပါဒါဟာဆိုဗီယက်ယူနီယံခေတ်ကလေးကရုရှားသုံးစွဲခဲ့တဲ့စစ်အသုံးစရိတ်ဘတ်ဂျက်ထက်ပိုများပါတယ်။လာမယ့်နှစ်အတွက်ယူကရိန်းရဲ့စစ်အသုံးစရိတ်ရထားငွေဒေါ်လာ54ဘီလီယံဖြစ်တဲ့အတွက်ရုရှားစစ်အသုံးစရိတ်ရဲ့3ပုံ2ပုံသာရှိတာပါ။ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတော့အနောက်နိုင်ငံမဟာမိတ်တွေအနေနဲ့ယူကရိန်းကိုလက်နက်နဲ့စစ်ရေးအကူအညီတွေဆက်ပြီးထောက်ပံ့သွားဖို့တောင်းဆိုထားပါတယ်ရှင်။
အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့တလကျော်လောက်သာကျန်တော့တဲ့အချိန်မှာပဲဒီမိုကရက်တစ်ပါတီဒုသမ္မတလောင်းဖြစ်တဲ့မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်ဝေါ့စ်နဲ့ရီပက်ဘလစ်ကန်ပါတီဒုသမ္မတလောင်းအထက်လွှတ်တော်အမတ် JD Vance တို့ဟာနယူးယောက်မှာဒီကနေ့စကားစစ်ထိုးမှာဖြစ်ပါတယ်။နိုဝင်ဘာသမ္မတရွေးကောက်ပွဲအတွက်ထောက်ခံမှုရဖို့စီရင်ရမယ်ဒုသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲဟာပထမဆုံးဖြစ်ပြီးတော့နောက်ဆုံးလည်းဖြစ်နိုင်ပါတယ်။သမ္မတလောင်းတွေဖြစ်ကြတဲ့ဒုသမ္မတကမလာဟဲရစ်စ်နဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ကတော့နောက်ထပ်စကားစစ်ထိုးပွဲလုပ်ဖို့စီစဉ်ထားတာမရှိတော့ပါဘူး။တနိုင်ငံလုံးတိုင်းနာနဲ့ကောက်ထားတဲ့သဘောထားစစ်တမ်းတွေရဆိုရင်ဒုသမ္မတဟဲရစ်စ်ကသမ္မတဟောင်းထရမ့်ထက်အနည်းငယ်အသာစီးရနေပေမဲ့ပြိုင်ဆိုင်မှုပြင်းထန်မဲ့ပြည်နယ်တွေမှာအကျိတ်နဲ့ဖြစ်နေပြီးဘသူကအသာရမယ်ဆိုတာကိုတော့အသေးချာမသိရပါဘူး။Brookings Institution ရဲ့အုပ်ချုပ်မှုဆိုင်ရာအကြီးအကဲတာဝန်ရှိသူကတော့ဒုသမ္မတလောင်းနှစ်ယောက်စလုံးဟာအခုလုပ်မဲ့စကားစစ်ထိုးပွဲမှာအမှားမလုပ်မိဖို့အရေးကြီးကြောင်းနဲ့သမ္မတလောင်းဖြစ်ဘာတွေကိုလှုပ်ဆောင်မယ်ဆိုတဲ့မူဝါဒတွေကိုထုတ်ဖော်ပြောဆိုဖို့လိုတယ်လို့ VOE ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လကသမ္မတဟောင်းထရမ့်နဲ့စကားစစ်ထိုးရာမှာအားနေတယ်ဆိုပြီးဖိအားပေးခံခဲ့ရတဲ့သမ္မတဂျိုးဘိုင်ဒန်ကတော့ရွေးကောက်ပွဲကနေနှုတ်ထွက်ခဲ့ပြီးဒုသမ္မတဟဲရစ်ကိုသမ္မတလောင်းအဖြစ်အဆိုပြုခဲ့ပါတယ်ရှင်။
Hurricane Mona Helen ကြောင့်မြောက် Carolina ပြည်နယ်အနောက်ခြမ်းတောင်ပေါ်ဒေသမှာကြုံရတဲ့ထိခိုက်ပျက်စီးမှုတွေကိုသမ္မတ Joe Biden ဗိုလ်တပူးနေမှာကိုယ်တိုင်တွားရောက်ကြည့်ရှုဖို့ပြင်ဆင်နေတာပါ။မုန်တိုင်းကြောင့်သိမ်းမိနေသူတွေရှိရာအကူအညီတွေအရောက်ပို့ဆောင်တာထိခိုက်ပျက်စီးနေတဲ့လမ်းတွေကိုရှင်းလင်းတာလျှက်စစ်မီးနဲ့ဖုန်းလိုင်းဆက်သွယ်ရေးတွေပြန်ရအောင်အရေးပေါ်လုပ်သားတွေမနာတဲ့ဆက်လက်လုပ်ကိုင်နေကြချိန်မှာပဲမုန်တိုင်းသင့်ဒေသတွေအတွက်အကောင်းဆုံးကူညီဆောင်ရွက်ပေးနေပါတယ်လို့သမ္မတ Biden ကပြောကြားခဲ့တာပါ။
I want them to know we're not leaving until the job is done. I also want you to know I'm committed to traveling to the impacted areas as soon as possible, but I've been told that it would be disruptive if I did it right now. We will not do that at the risk of diverting or delaying any.
ဆောင်ကန်တိုင်းကူညီဆောင်ရွက်ပေးသွားမယ်ဆိုတာသိစေချင်ပါတယ်။မုံတိုင်းတင်ဒေတာတွေကိုကျွန်တော်ကိုယ်တိုင်အမြန်ဆုံးတွားရောက်နိုင်အောင်အားစိုက်ဆောင်ရွက်နေတာကိုလည်းသိစေချင်ပါတယ်။အခုချိန်ချက်ချင်းခီးထွက်လာရင်လမ်းမှာအခက်အခဲတွေကြုံရနိုင်သေးတယ်ဆိုတာသိထားရလို့မထွက်သေးတာပါ။လက်ရှိအကြက်တဲကင်တွေရမှာနှောင့်နေတာမှမဟုတ်လမ်းကြောင်းလဲသွားနိုင်တဲ့အန္တရာယ်ကြုံရအောင်လုပ်မှာမဟုတ်ဘူးလို့သမ္မတဘိုင်ဒန်ကတနင်္လာနေ့ကအင်ဗျူရောကနေပြောဆိုခဲ့တာပါ။ရှင်နိုရင်ပြိုကျပြီးတော့လမ်းမတွေရေနဲ့အတူပျက်စီးမျောပါသွားတာကြောင့်အသွားအလာပြတ်တောက်နေတဲ့ဒေသတွေကိုရေအစားအစာနဲ့တခြားထောက်ပံ့ရေးပစ္စည်းတွေကိုလေကြောင်းကနေပို့ဆောင်ပေးနေပါတယ်။အမေရိကန်အရှေ့တောင်ပိုင်းဒေသတကြောမှာဟာရီကိန်းမုန်တိုင်းဟဲလင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်ထိခိုက်ပျက်စီးမှုတွေအတွင်းသေဆုံးသူအရေအတွက်ကတော့133ထက်မနည်းရှိနေပါပြီ။ဆက်သွယ်ရေးပြတ်တောက်နေတဲ့နေရာတွေမှာကူညီကယ်ဆယ်ရေးအဖွဲ့တွေကဆက်လက်ရှာဖွေကယ်တင်နေဆဲဖြစ်တာမို့သေဆုံးသူအရေအတွက်ထပ်တိုးလာမှာကိုတောင်းဝန်ရှိသူတွေကစိုးရိမ်နေကြပါတယ်။ပျောက်ဆုံးသေဆုံးစီးရင်မှာမပါသေးသူတွေကအရာနဲ့ချီရှိနေဆဲပါရှင
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့ဦးနေမှာတော့လိုင်းလမီတာ190 kHz 1905နေပြီးတော့ထိုးလင်းပြီးနေပါခင်ဗျာ
။အင်္ဂါညရဲ့ထိတ်တဲရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်။ရိုဟင်ဂျာအရေးနောက်ထပ်အကူအညီဖြစ်ဒေါ်လာတန်း200နီးပါးတုံးဆွဲမဲ့ကြောင့်အမေရိကန်ကကြေညာလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့ဒေသခံလူမှုအတိုက်အဝန်းနဲ့ဒေသရင်းအတွက်ဒေါ်လာ199တန်းပေးမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကကုလသမဂ္ဂအထွေထွေညီလာခံကျင်းပနေခြင်းတီးတန့်အစည်းအဝေးမှာကြေညာလိုက်တာပါ။ဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနဲ့သူတို့ကိုလက်ခံပေးထားတဲ့လူအဖွဲ့အစည်းတွေအတွက်ပေးတဲ့ဒီအကူအညီမှာအမေရိကန်နိုင်ငံတကာအကူအညီပေးရေးအေဂျင်စီ USA အပါအဝင်အမေရိကန်အေဂျင်စီတွေကနေတဆင့်အကူအညီတွေကိုတုံးဆွဲမှာဖြစ်ကြောင်းလဲအမေရိကန်အရက်ဘတ်လုံခြုံရေးဒီမိုကရေစီနဲ့လူအခွင့်အရေးဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးဥစရာဇီယာကပြောပါတယ်USA အတွက်ဒေါ်လာ129တန်းကျော်နဲ့အမေရိကန်နိုင်ငံသားရေးဌာနဒုက္ခသည်နဲ့ရွှေ့ပြောင်းအခြေချသူများဆိုင်ရာဌာနအတွက်ဒေါ်လာတန်း80နီးပါးကိုလည်းရထားခဲ့တာပါ USA ကတုံးဆွဲမဲ့အထက်ကဒေါ်လာ88တန်းကိုတော့အမေရိကန်လေသမားတွေစီကလေယာထွက်ကုန်တွေကိုဝယ်ယူပြီးတော့ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့လူအဖွဲ့အစည်းတွေစီကိုပို့ဆောင်ဖြန့်ဝေပေးဖို့လည်းစီစဉ်ထားရှိပါတယ်အကူအညီတဲ့ဟာဆိုလို့ရှိရင်အမေဖိနှိပ်မှုကနေတင်းရှောင်လာတဲ့ရိုဟင်ဂျာတွေကိုကယ်တင်ဆောင်ရှောက်မှာထောက်ကူဖြစ်စေလိမ့်မယ်လို့ဝန်ကြီးဇေယျကထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်ရှင်
အမေရိကန်ကတောင်ကိုရီးယားမှာမဟာဗျူဟာမျိုးနျူကလ িয়ার လက်နက်တပ်ဆင်ထားတဲ့အရင်တွင်ဆစ်လို့ဖြတ်ချထားတဲ့အပေါ်မြောက်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကရှုံချတဲ့အကြောင်းနိုင်ငံပိုင် KCNA သတင်းမှာဒီကနေ့ဖော်ပြပါရယ်အောက်တိုဘာလ1ရက်နေ့ကြာရောက်တဲ့တောင်ကိုရီးယားတပ်မတော်နှင့်အထိမ်းအမှတ်စီးရဲပြချီတက်ပွဲအတွက်အမေရိကန်ကမကြားသေးခင်ကနျူကလ িয়ার စွမ်းအင်သုံးရေငုပ်သင်္ဘောတစ်စင်းဆစ်လို့ခဲ့တယ်လို့ချီတက်ပွဲမှာအသုံးပြုဖို့အတွက် B1B ဘုံးကျဲလေယာဉ်တစ်စီးထပ်ပြီးတော့ပို့ဆောင်ခဲ့တာပါဒီလိုရက်နဲ့ပတ်သက်ပြီးတော့အမေရိကန်ကမစင်မကျင်စီးရေးပြဖို့လှုံ့ဆော်နေတယ်လို့မြောက်ကိုရီးယားဒုတိယကာကွယ်ရေးဝန်ကြီးကဆွဆွဲပြောဆိုပါတယ်။အင်္ဂါနေ့မွန်လွဲပိုင်းမှာကျင်းပမဲ့စီးရေးပြချီတက်ပွဲမှာအမေရိကန် B1B ဘုံးကျဲလေယာဉ်ကတောင်ကိုရီးယားတိုက်လေယာဉ်တွေနဲ့အတူဆိုးမျိုးပေါ်ပြန်တန်းပြတာမှာဖြစ်တယ်လို့တောင်ကိုရီးယားမီဒီယာတွေကဖော်ပြပေမဲ့ပြပွဲမှာအမေရိကန် B1B ဘုံးကျဲလေယာဉ်တကယ်ပါဝင်မှာလားဆိုတာကိုတောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေကအတည်ပြုပြောဆိုတာမရှိပါဘူး။ဒါပေမဲ့ဒီတက်မရော်နေစီးရေးပြပွဲကမြောက်ကိုရီးယားကိုအဟန့်တားဖြစ်ဖို့နဲ့တောင်ကိုရီးယားရဲ့စီးရေးစွမ်းရည်ကိုပြတာဖို့တစ်စိတ်တစ်ပိုင်းရည်ရွယ်တယ်လို့တောင်ကိုရီးယားကာကွယ်ရေးဌာနကပြောပါတယ်ရှင်။
ထိုင်းနိုင်ငံမှာကြောင်ခီးစဉ်တစ်ခုအတွက်ကလေးငယ်တွေနဲ့ဆရာတွေအပါအဝင်ခီးသည်44ဦးကိုတင်ဆောင်လာတဲ့ဘတ်စကားတစ်စီးဟာဒီကနေ့မီးလောင်ကျွမ်းခဲ့တဲ့အတွက်ကြောင့်မို့လို့လူ20ကျော်သေဆုံးနိုင်တယ်လို့တာဝန်ရှိသူတွေနဲ့ကယ်ဆယ်သမားတွေကခန့်မှန်းထားကြပါတယ်။မီးလောင်မှုဖြစ်ခဲ့တဲ့ဘတ်စကားဟာအယုဒ္ဓယာနယ်နွန်ထဘူရီကိုသွားဖို့အတွက်အလေပိုင်းဥထိုင်ဌာနီကနေထွက်ခွာလာတာလို့လည်းပို့ဆောင်ရေးဝန်ကြီးကအခင်းဖြစ်တဲ့နေရာမှာသတင်းတောက်တွေကိုပြောပါတယ်။လူမှုကွန်ရက်ဗီဒီယိုတွေထဲမှာတော့ဘတ်စကားတစ်စီးလုံးမီးလောင်နေပြီးတော့မီးခိုးတွေဖုံးလွှမ်းနေတာကိုတွေ့ရပါတယ်။မီးလောင်ပြီးနိုင်တော်ကြတာရန်ကနေပြီးတော့အထက်တန်းကျောင်းသားတွေထိပါဝင်တယ်လို့လည်းသတင်းတွေကဖော်ပြကြပါတယ်ရှင်
ထိုင်ဝမ်ကျွန်းရဲ့လူဦးရေထူထပ်တဲ့အနောက်တောင်ဘက်ကမ်းရိုးတန်းကိုအရာပြင်ခရက်သွန်တိုင်ပုံမုန်တိုင်းချီးကပ်လာနေတာကြောင့်အရေးပေါ်ကယ်ဆယ်ရေးအတွက်တပ်ဖွဲ့ဝင်4000နီးပါးကိုဒီကနေ့ပဲအသစ်ပြင်ထားပါတယ်။မုန်တိုင်းနီးကပ်လာချိန်မှာပဲတင်မော်တစင်းကနေအရေးပေါ်ထွက်ခွာခဲ့ကြရတဲ့တင်မော်သား19ယောက်ကိုလည်းရဟတ်ရင်နဲ့ပေးလို့ရကယ်ထုတ်ခဲ့ရတာပါ။လေယာဉ်ခီးစဉ်တချို့ကိုဖျက်သိမ်းထားရပြီးတော့အဓိကစိတ်ကမ်းမြို့ကောင်းရှောမှာရထားလိုင်းတွေဆိုင်တွေလည်းပိတ်ထားရတယ်လို့လမ်းတွေမှာလည်း၆ကပ်နေပါတယ်။တိုင်ပုံမုန်တိုင်းတွေထိုင်ဝမ်ကိုမကြာခဏဝင်ရောက်လေးရှိပေမဲ့လူနေကျဲတဲ့တောင်ပေါ်ဒေသတွေကိုတိုက်ခတ်လေးရှိပြီးတော့ဒီစချိန်မှာတော့အနောက်ဖက်မြေပြန့်ဒေသကိုဝင်ရောက်မှာပါကောင်းရှွန်တိုင်ဖုန်းမုန်တိုင်းဟာမနက်ဖြန်မုန်လွဲပိုင်းလောက်မှာကောင်းရှွန်ကိုဝင်ရောက်ပြီးတော့အလဲပိုင်းကနေအရှင်းမြောက်ဘက်ကိုဥတီရွေလျားလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်နောက်ဆုံးရသတင်းတွေကိုမိုက်ခင်လင်းနဲ့အတူကျွန်မအလီမာရိုကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ရန်ကုန်ရကနောက်ဆုံးရသတင်းပြပွက်ချက်တွေနဲ့နိုင်ငံတကာသတင်းဆောင်မာတွေကိုတင်ဆက်ပေးကြပါမယ်အခုရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးရအခြေအနေကိုစပြီးတော့ပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းတိဘောမြို့မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုတွေကြောင့်အရတား၄ဦးသေဆုံးပြီးတော့ဒရာစင်နီးပါးထိခိုက်ဒဏ်ရာရခဲ့ကြောင်း TNL တပ်အန်းအမျိုးသားလွတ်မြောက်ရေးတပ်မတော်ကသတင်းထုတ်ပြန်ပါတယ်ဒီချိန်ထဲမှာပဲ MNDAA ကိုကန့်တပ်ဖွဲ့တွေထိမ့်ချုပ်ထားတဲ့လာရှိုးမြို့မှာလည်းမနေ့ညပိုင်းကလေကြောင်းတိုက်ခတ်ခံရမှုကြောင့်တရားပြင်းထန်သူ3ဦးအပါအဝင်ဒေသခံ9ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့မျိုးခံတွေကပြောပါရယ်ရှမ်းပြည်နယ်မြောက်ပိုင်းကလေကြောင်းတိုက်ခတ်ခံရမှုကြောင့်ထိခိုက်မှုတွေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစီသူပြောပြပေးပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းတီဝေါမြို့မှာစက်တင်ဘာလလယ်ကစပြီးတော့စစ်ကောင်စီနဲ့ DNL အကြားတိုက်ပွဲတွေပြန်လည်ပြင်းထန်ခဲ့ရကစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်တာတွေဇက်တိုက်ပြုလုပ်လာနေတာပါစက်တင်ဘာလ28ရက်နေ့ကနေ30ရက်နေ့အထိ3ရက်ဆက်တိုက်ခိုက်ရမှာအရသာထိခိုက်သေးဆုံးတာရှိကြောင်းနဲ့တိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းတရားနယ်ပြောရေးဆိုခွင့်ရှိသူလူရည်ဦးက VW ကိုပြောပါတယ
်တီဘောမြို့မှာဆိုရင်တော့ဒီ28ရက်ကနေ30ရက်နေ့အထိဆိုစစ်ကောင်စီရဲ့လေကြောင်းကနေတစင်ပုံကျဲတိုက်ခိုက်မှုကြောင့်အရသာ၄ဦးသေဆုံးပြီးတော့မှ12ဦးထိခိုက်ဒဏ်ရာရတယ်ပြီးတော့ဒေတာခံရနေမဆော့ဦးတွေနဲ့အခြားဒေတာပိုင် PC တွေလည်းပျက်စီးသွားတာမျိုးတွေရှိပါတယ်ဒီပေါ်မှာဆိုရင်တော့တိုက်ပွဲကဆက်လက်ပြင်းထန်နေတယ်လက်ရှိမှာတော့ဒီခလာရ2-3မှာပြင်းထန်နေတာဖြစ်ပါတယ
် DNL ပြန်ကြားရေးဌာနကတော့စက်တင်ဘာလ28ရက်နေ့ဘုံကျဲတက်ခတ်မှုမှာလူ6ဦး29ရက်နေ့တက်ခတ်မှုမှာဒီပေါ်မျိုးမှာလူ2ဦးသေဆုံးပြီးတော့5ဦးထိခိုက်ဒဏ်ရာရခဲ့ကြောင်းနဲ့ခါလင်ကြီးရွာမှာအသက်9နှစ်အရွယ်ကလေး2ဦးပါဝင်3ဦးသေဆုံးခဲ့ကြောင်းထုတ်ပြန်ထားပါတယ်30ရက်နေ့တက်ခတ်မှုနဲ့ပတ်သက်ပြီးတော့ထိခိုက်သည့်ဆုံးတဲ့စရင်းကိုဖော်ပြထားတာမတွေ့ရပါဘူး။စက်တင်ဘာလတလအတွင်းတရနယ်ထိန်းချုပ်ဒေသတွေမှာစစ်ကောင်စီဘက်ကပစ်ခတ်တဲ့လက်နက်ကြီးနဲ့လေကြောင်းတက်ခိုက်တာကြောင့်အရသာ26ဦးသေဆုံးပြီးတော့42ဦးထိခိုက်ခဲ့တယ်လို့နေအိမ်48လုံးပျက်စီးခဲ့ကြောင်းသတင်းထုတ်ပြန်ထားပါရ။ ချမ်းမြောက်ဒေသအခြေစိုက်ရွှေဖီမြေသတင်းဌာနကတော့တီဘောမြို့တပ်ဖွဲ့အတွင်းလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရသာ28ဦးသေဆုံးပြီးဒဏ်ရာသူ60ခန့်ရှိကြောင်းဖော်ပြထားပါတယ်။ MNDAA ကိုကန့်တက်တင်ယူထားတဲ့လာရှုမြို့ကိုတော့စက်တင်ဘာလ30ရက်နေ့ည10နာရီဝန်းကျင်မှာစစ်ကောင်စီကလေကြောင်းကနှစ်ကြိမ်တိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးလာရှုမြို့ကတဦးကအခုလိုပြောပါဗျာ။
ရက်ပဲစနေမနာပဲပေါ့နော်မနာတော့ပြုတ်သွားဆုံးမနာရဲ့ဒီကျွန်တော်ဒီပါမင်းကြောင့်အနောက်ဖက်ကောင်းစားပဲအစီဆိုင်တော့မသိဘူးအစီဆိုင်ရှိနေရှိနေဆိုအဖက်တော့ဟိုဝေးလဲဝေးလို့တော့မရှိချင်ဘူးလေ
စက်တင်ဘာ30ရက်နေ့မနက်တနာရီခန့်ကလည်းဘုံ3လုံးကျဲချခဲ့တာကြောင့်လူတအူးထိခိုက်ပြီးတော့နေအိမ်5လုံးဖြစ်စီခဲ့ပါတယ်လာရှိုးမျိုးကိုလေကြောင်းကနေနေစဉ်လို့ဘုံကျဲတိုက်ခိုက်နေတာကြောင့်ဒီအပိုင်းမှာမျိုးကိုစွန့်ခွာသူတွေများလာတယ်လို့တိုက်ပွဲတွေပြန်ဖြစ်မယ်ဆိုတဲ့ကောလာဟာလာတွေလည်းပြန့်နှံ့နေကြောင်းလာရှိုးမျိုးကဆက်ပြောပါတယ်
လာရှာဖြစ်တယ်လို့ဖြတ်ကုန်ရတယ်။နေရတဲ့မျက်ရှိပါကွာလေ။အဲ့လိုတောက်လျှောက်ကျဲပြီးရက်ကွက်ခွန်ကျဲမယ်နဲ့ကြီးနေရက်ကွက်ခွန်မကျဲဖြစ်တော့အဲထွက်ကြရော။တချို့ကလည်းမျိုးရှောင်းအိတ်ရဟိုနာရှောင်းနေနာရှောင်းအိတ်အမျိုးရှောင်းတင်းရရှောင်းအိတ်တော့အဲ့လိုမျိုးဒင်းနေရလဲတမျိုးတမျိုးကျွန်တော်မိုင်းရဲ့ဘက်မှာတော့လေးနာထောင်တော့စုထားပြီးပါညာပေါ့ကွာ။ဘယ်မေးတရားလဲလာတော့မလို့လဲတင်းနေရှောက်ခွ
ာ။ MRI နဲ့ပူပေါင်းတက်တွေလာရှိုးမျိုးကိုတင်းယူပြီးခဲ့တဲ့နောက်စစ်ကောင်စီကလေချောင်းကနေ၁၀ကြိမ်ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်အနည်းဆုံးအရတား3ဦးတိဆုံးခဲ့ပြီးတော့40ခန့်တန်ရာရခဲ့ပါတယ်။ရှမ်းမြောက်ဒေသလေကြောင်းတက်ခိုင်မှုတွေနဲ့ပတ်သက်ပြီးတော့စစ်ကောင်စီဘက်ကသတင်းဖော်ပြတာတော့မတွေ့ရသေးပါဘူးခင်ဗျာ
။ရှမ်းပြည်နယ်မြောက်ပိုင်းမှာလေကြောင်းတက်ခိုင်ရမှုကြောင့်ဒေသခံတချို့ထိခိုက်သေးဆုံးမှုတွေရှိတဲ့အကြောင်းကိုစီသူကပြောပြပေးခဲ့တာပါ။အခုတော့မြန်မာနိုင်ငံကအချင်းတောင်တွေရဲ့ကျန်းမာရေးစောင့်ရှောက်မှုအခြေအနေကိုနှာစင်ကြရပါမယ်။မြန်မာနိုင်ငံကအချင်းတောင်တွေမှာကျန်းမာရေးစောင့်ရှောက်မှုအားနည်းချက်ကြောင့်ကိုလာအတွင်းနိုင်ငံရေးတက်ကြွလှုပ်ရှားသူအနည်းဆုံး12ဦးသေဆုံးခဲ့ကြောင်းအချင်းသားအရေးစောင့်ကြည့်လှုပ်ရှားသူတွေကပြောပါရယ်ဒီနှစ်စန်းကနေစက်တင်ဘာလကုန်အထိနိုင်ငံရေးအချင်းသား9ဦးနိုင်ငံရေးအချင်းသူ2ဦးနဲ့အကြမ်းမဖက်အာဏာဖီဆန်နဲ့ CDM လှုပ်ရှားသူ2ဦးစုစုပေါင်း12ဦးအသက်သေဆုံးခဲ့ရတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအချင်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ခဲ့ပါရယ်အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးမှသတင်းပေးပို့ထားပါရယ်ရှင
်မြန်မာနိုင်ငံတဝန်းလုံးအချင်းထောင်တွေအတွင်းဆေးဝါးနဲ့ဆရာဝန်ကုသမှုလုံလောက်စွာမရတာကြောင့်ကိုလအတွင်းတည်ဆုံးရတဲ့နိုင်ငံရေးအကျဉ်းသားတွေ12ဦးရှိတယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီထဲမှာကြိုက်မရောအကျဉ်းထောင်မှာပုံမှန်54ပုံမှန်52ကကြီးနဲ့ထောင်တစ်သက်ချမှတ်ခံရတဲ့အသက်43နှစ်အရွယ်ကိုရာရှင်ခေါ်ဟာရှင်ပုံမှန်52ကကြီးနဲ့9နှစ်ချမှတ်ခံရတဲ့အသက်31နှစ်အရွယ်ကိုပြေပြိုးအောင်မကွေးထောင်မှာပုံမှန်50ညနဲ့ထောင်တန်15နှစ်အမိန့်ချခံရတဲ့အသက်22နှစ်အရွယ်မတ်စုမီအောင်မန္တလေးဥပိုလ်အချင်းထောင်မှာပုံမှန်905ကကြီးနှမှုနဲ့ထောင်တန်6နှစ်အချမှတ်ခံရတဲ့အသက်35နှစ်အရွယ်မတ်ရင်မိုးတို့လည်းပါဝင်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဦးဆောင်ကော်မတီဝင်ကိုတိုက်ထွန်းက VOA ကိုပြောပါရစေ။
ကျွန်တော်တို့လက်ရှိကတော့နေချင်းသားချင်းမှုရဲ့တည်ဆုံမှုကိုအဓိကအောက်ယူရဲ့ဖွဲ့စည်းဖြစ်ကြပါတော့เนาะအဲ့တော့ကျွန်တော်တို့ဒီတည်ဆုံးမှုမှာဆိုရင်နိုင်ငံရေးကျင်းသားကစုစုပေါင်းကျွန်တော်တို့52ဦးလောက်အထိကိုကျွန်တော်တို့တည်ဆုံးခဲ့ရတယ်ပေါ့เนาะတည်ဆုံးခဲ့ရတယ်အဲ့ဒီထဲမှာဆိုရင်ဒီအမျိုးသမီး2ဦးပါဝင်တယ်ပေါ့လေကျွန်တော်တို့အဖွဲ့အစည်းအနေနဲ့လက်လန်းမီဒီယာပေါ့เนาะအဲကောက်ယူထားပြီးမှစနေတရားကောက်ယူထားနိုင်တဲ့ဒီဖြစ်စဉ်ဖြစ်တယ်ပေါ့မြန်မာတို့ဒီထဲပို့ပြီးမှလည်းဒါတည်ဆုံးမှုတွေရှိနိုင်တယ်ပေါ့เนาะတချို့ထောင်တွေကျတော့အင်တာနက်ခက်ခဲကြောင်းတော့၎င်းလက်လန်းမီဒီယာတော့၎င်းပေါ့เนาะအဲ့ဒီထောင်တွေမှာလည်းတည်ဆုံးမှုတွေရှိနိုင်တယ်ကျွန်တော်တို့အချက်လည်းမရရှိထားတာပဲဖြစ်နိုင်တယ်ပေါ့နော်အဲ့တော့ဒီထက်တော့ပိုပြီးများနိုင်တယ်ဆိုတာလေးပဲကျွန်တော်တို့ဟုတ်ပြောချင်ပါတယ်ခင်ဗျာ
အဓိကပြဿနာကတော့ထောင်ဆေးရုံတွေဟာဆရာဝန်မလုံလောက်တဲ့အပြင်အရေးပေါ်အခြေအနေတွေမှာပြင်ပဆေးရုံတွေကိုပို့ပြီးအချိန်မီကုသပေးတာမရှိတဲ့အတွက်ကြောင့်လည်းသေဆုံးရတာဖြစ်တယ်လို့လည်းကိုတိုက်ထွန်းဦးကပြောပါတယ်
ကျွန်တော်တို့ချင်းဆောင်တွေမှာဒီကျန်းမာရေးတစ်ခုခုပေါ့နော်ဒီနေမကောင်းတဲ့အချိန်မျိုးမှာဆိုရင်ဆရာဝန်တွေအပြင်မရှိတဲ့ပြဿနာတွေရဲ့နောက်တစ်ခုကဒီလိုဖြစ်တဲ့အချိန်မျိုးမှာဆရာဝန်တွေချိန်ပြီးရောက်မလာဆိုတဲ့အကြောင်းပြချက်တွေရပေါ့ဒီအကြောင်းပြချက်တွေနဲ့ပုံမှန်ကျွန်တော်တို့ဒါနိုင်ငံရေးကျင်းသားတွေဒါတည်ဆုံးခဲ့ကြရတာဖြစ်ပါတယ်တော့တချို့တည်ဆုံးမှုတွေကတော့ကျွန်တော်တို့ဒီဆရာဝန်တွေအချိန်မီရောက်မလာလို့တည်ဆုံးတဲ့အပြင်အရေးပေါ်ဖြစ်တဲ့အချိန်မှာပြင်မဆေးရုံတွေကိုအချိန်နဲ့တကယ်ညီပို့ဆောင်ကုသပေးခြင်းမရှိခဲ့တဲ့အတွက်ပေါ့နော်တည်ဆုံးခဲ့ရတဲ့သူတွေလည်းပါဝင်ပါတယ
်မိသားစုဝင်တွေပေးတဲ့ဆေးဝါးတွေကိုလည်းကန့်သက်တာတွေပုံမှန်ဆေးတောက်ရမဲ့သူတွေအတွက်ဆေးဝါးမရတာတွေကြောင့်လည်းတည်ဆုံးရတာဖြစ်တယ်လို့လည်းပြောပါရယ်
။ဒီ2024ကနေစပြီးမှမိသားစုဝင်တွေအေးပို့ရဲ့နိုင်ငံဆေးဝါးတွေကိုကန့်တပ်လိုက်တယ်။အဲဒီလက်ခံလိုက်တဲ့ဆေးဝါးတွေကလည်းပြင်သားရေးစီကို ဒီဝမရောက်ဘူးပေါ့နော်ဒါကြောင့်မလို့လေကျွန်တော်တို့ဒီပုံမှန်ယောဂဖြစ်တဲ့လူတွေကဖြည်းတော့ဖို့တော့မှအနိုင်နိုင်ပေါ့နော်ခက်ခဲလာတယ်ပေါ့အဲ့တော့ခက်ခဲလာတာနဲ့များကျွန်တော်တို့ပုံမှန်ယောဂအနေမှာနာလာရှိယောဂတွေဖြည်းကူပြောင်းရတယ်ကူပြောင်းလာတဲ့အချိန်မှာလည်းထောင်ရင်းဆေးဝါးမလုံလောက်တဲ့အတွက်ဒါအပြင်းထောင်ရင်းဆေးရုံမှာတက်ခွင့်ရဖို့ဆိုတာလည်းအရင်ခက်ခဲလာတယ်ပေါ့နော်အဲ့တော့ကျွန်တော်တို့မြင်အောင်ပြောရမယ်ဆိုရင်ထောင်ဆေးရုံတွေဟာလက်ရှိမှာဒါနိုင်ငံကြီးတွေကိုဆေးဝါးကုတာခွင့်ကုတာရတဲ့နေရာဖြစ်နေပဲနဲ့ပေါ့နော်မတည်ဆုံးခင်မှာယာယီထားတဲ့အဲ့ဒီနေရာတွေဖြစ်ပဲရှိနေတယ်ဗ
ျစစ်တပ်ကအာဏာသိမ်းခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလကစပြီး2024ခုနှစ်စက်တင်ဘာလ30ရက်နေ့အထိနိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအတွင်း EPP ကနေကောက်ယူမှတ်တမ်းတင်ထားတဲ့စည်ရင်းရဖမ်းဆီးခံရသူအရေအတွက် 28,485 ဦးထိရှိနေပြီးစုစုပေါင်းသေဆုံးသူ 9,912 ဦးထိရှိပြီလို့လည်းဆိုပါတယ်ဒီထဲမှာအကျဉ်းထောင်နေတဲ့သေဆုံးသူတွေလည်းပါဝင်ပါတယ်ရှင်
မြန်မာနိုင်ငံကအကျဉ်းထောင်တွေမှာကျန်းမာရေးဆောက်ရှောက်မှုအားနည်းလို့6လအတွင်းမှာနိုင်ငံရေးအကျဉ်းသားအနည်းဆုံး12ဦးသေဆုံးခဲ့တဲ့အကြောင်း PPNM ထုတ်ပြန်ခဲ့တဲ့သတင်းမှတ်အေးမှာပြောပြပေးခဲ့တာပါအခုဆက်ပြီးတော့ဒုက္ခတဲ့အရေးမလေးရှားရောက်မြန်မာတွေကုလရုံရှင်မှာဆန္ဒပြတဲ့သတင်းကိုဆက်ချင်ပါတယ်မလေးရှားနိုင်ငံမှာဒုက္ခတဲ့အဖြစ်ရှောက်ထားသူတွေအရေးရုံးလုပ်ငန်းစဉ်တွေမှာမြ мян ဆက်ဆက်ဆောက်ရွက်ပေးဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရှင်မှာမြန်မာဒုက္ခသည်တွေဒီကနေ့အင်္ဂါနေ့မှာစုဝေးပြီးတော့တောင်းဆိုခဲ့ကြပါတယ်။မလေးရှားရောက်မြန်မာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေအကြောင်းရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကိုဝင်းခမောင်ကပြောပြပေးပါရှင်
။မြန်မာဒုက္ခသည်တောင်းတဲ့ချီရောက်နေတဲ့မလေးရှားနိုင်ငံမှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးမှုတွေတိုးလာချိန် UNHCR ဘက်ကအကူအညီပေးကာကွယ်ပေးကိစ္စတွေကိုတိုးပြီးလုပ်တင်တယ်လို့မြန်မာဒုက္ခသည်တွေက VOA ကိုပြောပါတယ်။သူတို့ကိစ္စတွေကိုတင်ပြဖို့ UNHCR ရုံးကိုဒီကနေ့နေ့ပိုင်းမှာဒုက္ခသည်အယောက်100လောက်စုဝေးပြီးစာနာထုတ်ဖော်တဲ့အခြေအနေမျိုးဖြစ်ခဲ့တယ်လို့အဲဒီမှာရှိခဲ့တဲ့ဗမာချုပ်က VOA ကိုပြောပါတယ်။မလေးရှားကိုရောက်နေသူတွေထဲမှာနေရပြန်ဖို့မဖြစ်နိုင်တဲ့ CDM တွေဝန်ထမ်းတွေလည်းအများအပြားရှိနေကြောင်းမျိုးသားဒီမိုကရေစီဖွဲ့ချုပ်အင်းစိန်မြို့နယ်ရဲ့ပါတီလူငယ်တို့ကပြောပါတယ်။
UN ရဲ့အကူအညီအကာအကွယ်မရတာမျိုး UN ရဲ့လုပ်ငန်းစဉ်တွေ process ကြံ့ကြာနေတာမျိုးရှိတယ်။အဲ့ဒါကကျွန်တော်တို့ရဲ့အတွင်းစည်းတွေကိုရောက်လာတယ်ပေါ့နော်။အနီးနားဝန်ပိုင်းတွေကိုရောက်လာတယ်။ UN ကနေပြီးတော့ဒါထည့်သွင်းဆက်ဆံရေး criteria ခုနှစ်ချက်ပထဲမှာတော့ violence ဆိုရဲချက်တော့ပါတယ်။ဒါတော့ကျွန်တော်တို့တို့တော်ညာလေမြန်မာပြည်ကနေထွက်ပြေးလာတဲ့ဒီနိုင်ငံရေးတကြွလှုပ်ရှားသူတွေဒီ CDM တွေဒီလူတွေကအသက်အနည်းငယ်ကိုလူပြီးတော့ဒီမလေးရှားကိုဟိုရောက်လာတော့ညာလေဒီရောက်တဲ့အခါမှာသူတို့ကဟိုဦးစားပေးအနေနဲ့ထည့်သွင်းစဉ်းစားပေးခြင်းမရှိဘူး။ဒါ process တွေအရင်ကြာတယ်။ကျွန်တော်တို့ကဒီကိစ္စကိုတင်ပြခြင်းလို့ကျွန်တော်တို့ဒီအဝင်ပိုင်းမှာရှိတဲ့သူတွေဒါ5ရောက်လောက်စုပြီးတော့ယူတန်းသွားတဲ့အချိန်မှာကျွန်တော်တို့လူကစုမိတယ်လို့ဖြစ်သွားတယ်ပေါ့နော်
။ပြီးခဲ့တဲ့ရက်ပိုင်းကလည်းချင်းဒုက္ခသည်300လောက်က UNHCR ရုံးရှိမှာဆန္ဒပြခဲ့ပါသေးတယ်ဒုက္ခသည်တွေရဲ့လုံခြုံရေးကိစ္စဥပဒေပိုင်းဆိုင်ရာအရေးပေါ်ကာကွယ်ပေးရေးကိစ္စတွေကို UNHCR ကလက်လျူရှုထားကြောင်းမလေးရှားချင်းဒုက္ခသည်များအဖွဲ့ကထုတ်ပြန်ထားပါတယ်မြန်မာအဖွဲ့အစည်းချို့ကလည်းဒီကနေ့တောင်းဆိုမှုမှာပါဝင်ခဲ့တယ်လို့အဖွဲ့အစည်းတစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ
်လူ100ကျော်လောက်ရှိပါတယ်ဗျာလူ100ကျော်လောက်ရှိတယ်အဲဒီသူတို့နောက်မှာတော့မြန်မာအရေးကိုဆောင်ရွက်လှုပ်ရှားနေတဲ့လူတွေဥဆောင်ဝင်ရပြီးတယ်ပေါ့အဓိကလည်းကျွန်တော်တို့ဒီမြန်မာနိုင်ငံရေးတရားလှုပ်ရှားသူတွေနဲ့ CDM တွေကိုမလေးရှားမှာရှိတဲ့ UN အဖွဲ့အစည်းနေပြီးတော့ဒုက္ခတဲ့ process အောက်ကိုရောက်ဖို့ဆောင်ရွက်တာတွေနေတယ်လူလူရှိချင်းခံရတယ်အများသောအဖြစ်ကအဲ့လိုမျိုးဖြစ်စဉ်တွေများလာတော့ဒီနေ့ဟိုတွားပြီးတော့တောင်းဆိုတဲ့လူတွေကဥဆောင်ပြီးတော့လုပ်ကြတဲ့ကိစ္စလေးပေါ့ဗျာ
မလေးရှားနိုင်ငံက UNHCR မှာဒုက္ခသည်နဲ့နိုင်ငံရေးခုလုံခွင့်တောင်းခံထားတဲ့မြန်မာနိုင်ငံသားအရေးတွက်ကအခုဩဂုတ်လအထိ36,900လောက်ရှိပါတယ်။အဲ့ဒီထဲမှာ31,000ကျော်ကရိုဟင်ဂျာတွေဖြစ်ပြီးတော့ကျန်တဲ့အရေးတွက်ကတော့ပြည်ပခဒေသတွေကထွက်ပြေးလာသူတွေဖြစ်တယ်လို့ UNHCR ကဩဂုတ်လကထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုဝင်းခမောင်ပြောပြပေးခဲ့တာပါဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲအခုတော့နိုင်ငံတကာသတင်းဆောင်ပါကိုနားဆင်ကြရပါမယ်လာမယ့်အမေရိကန်ရွေးကောက်ပွဲမှာဒုသမ္မတနေရာအတွက်ရှင်ပြိုင်ကြမဲ့ Republican ဒုသမ္မတလောင်း JD Vance နဲ့ Democrat ဒုသမ္မတလောင်း Tim Walz တို့ဒီကနေ့အင်္ဂါနေ့မှာပထမဆုံးနဲ့တစ်ကြိမ်တည်းသောစကားစစ်ထိုးပွဲမှာဆုံတွေ့ကြပါလိမ့်မယ်ဒုသမ္မတလောင်းနှစ်ဦးနယူးယောက်မြို့မှာဒီကနေ့တွေ့ကြတဲ့အခါဘလို့အကြောင်းအရာတွေအဓိကအခြေတင်ဆွေးနွေးကြနိုင်ပွဲရှိပါသလဲ VOA သတင်းတောက် Scott Stan စပေးပို့ထားတဲ့တဲ့ရင်ကိုမက်ခင်ဖြူတွေကပြောပြပေးပါရှင်
။ Go back to San Francisco
because she is American ဘီအောင်စုအနောက်လေပိုင်းပြည်နယ်တစ်ခုဖြစ်တဲ့ Ohio ပြည်နယ်အထက်လွှတ်တော်အမတ် JD Vance ဟာ Republican သမ္မတလောင်း Donald Trump နဲ့အတူဒုသမ္မတနေရာဝင်ပြိုင်မဲ့သူပါ။ ဒီကနေ့စကားဆက်ထိုးပွဲဟာနိုင်ငံစီးပွားရေးနဲ့နယ်စပ်လုံခြုံရေးကို Republican တွေဘယ်လိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်မလဲဆိုတာကိုတင်ပြခွင့်ရမယ်အခွင့်အရေးပါပဲလို့ JD Vance ကပြောပါတယ
်။ It's an opportunity for me to get to tell the American people how
American ပြည်သူတွေကိုသူတို့ရဲ့ဘဝတွေဘယ်လိုတိုးတက်ကောင်းမွန်အောင်လုပ်ပေးနိုင်တယ်။ Donald Trump ရဲ့မူဝါဒတွေကပြည်သူတွေပိုပြီးသားယာဝါပြောအောင်ကဘာကြီးပုံငင်းချမ်းအောင်တောင်ပိုင်းနယ်စပ်တွေပိုလုံခြုံအောင်လုပ်ပေးနိုင်တယ်ဆိုတာတွေကိုကျွန်တော်ပြောပြနိုင်မယ့်အခွင့်အရေးတစ်ခုပါဒါတွေပြောပြရင်ကျွန်တော်တို့ပဲနိုင်မှာပါ
တပတ်မှာဒီမိုကရက်သမ္မတလောင်းကမလာဟဲရစ်နဲ့အတူဒုသမ္မတနေရာဝင်ပြန်မဲ့သူကတော့အလဲပိုင်းဒေသမင်နီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ပါသူကတော့သူ့ပြိုင်ဘက်လို့မဟုတ်ပဲအလို့သမားလူတန်းစားတွေအထက်အဓိကဆောင်ရွက်သွားမယ်လို့ပြောပါတယ
် Like all regular people I grew up with in the heartland JD studied at Yale
ကျွန်တော်ကြီးပင်းခဲ့တဲ့ဒီဒေသကတခြားတာမန်သူတွေလိုပဲ JD ဟာရေးတက်ကသူမှာပညာသင်ခဲ့ပါတယ်ပြီးတော့ဆီလီကွန်တောင်ကြားကဘီလီယံနာတထေးကြီးတွေရဲ့အထောက်အပံ့နဲ့အတမွေးဝမ်းကြောင်းတယ်။ကို့လူမှုအတိုင်းဝမ်းကိုပြစ်ပယ်ပြီးတော့သူ့အတွက်အယောင်ရဆုံးစာအုပ်ကိုရေးတယ်။ဒါကိုလူလက်တန်းစားအမေရိကန်လို့ပြောလို့မရပါဘူး။ဒီလိုလူနဲ့အချိန်မဆိုင်စကားစစ်ထိုးဖို့စောင့်နေပါလေ
။ဖန်စာတချိန်ကသမ္မတဟောင်းထရမ့်ရဲ့ဝေဖန်ရေးသမားဖြစ်ခဲ့ဘူးပေမဲ့လို့အထက်လူတော်နေရာဝင်ရွေးခန့်ချိန်မှာတော့ထရမ့်ထောက်ခံမှုယူခဲ့သူပါ။အဲ့ဒီချိန်ကစလို့အမေရိကသာပရမဦးစားပေးဖြစ်ရမယ်ဆိုတဲ့Trump ရဲ့ America First မူကိုထောက်ခံလာတဲ့သူဖြစ်ပါတယ
် Now our enemies and a lot of Democrats call us populists like it's something of an insult
အခုဆိုရင်ကျွန်တော်တို့ရန်သူတွေဒီမိုကရက်တွေအများအပြားကကျွန်တော်တို့ကိုအများကြိုက်တွေပဲရှောက်ပြောနေတယ် populist လူငင်းကြိုက်တွေဆိုပြီးစောစောကားကားပြောနေတာတွေရှိပါတယ်ဒါပေမဲ့ဒီ populist တယောက်ကပဲလူလက်တန်းစားတွေကိုပြက်အောင်လုပ်ပြီးအတိတ်ပဲမရှိတဲ့ပြည်ပစစ်ပွဲတွေမှာပါနေတဲ့အင်အားကြီးအထက်တန်းစားလူနည်းစုတွေထက်ပိုပြီးတော့အလုံသမားလူတန်းစားတွေဘက်ကရက်တည်တယ်ဆိုရင်ကျွန်တော်အဲ့ဒီ populist အဖြစ်ပဲခံယူပါမယ
်။ရုရှားကျူးကျော်စစ်ကိုခုခံနေတဲ့ယူကရိန်းအတွက်အကူအညီတွေကိုအမေရိကန်ထက်ဥရောပခေါင်းဆောင်တွေကပိုပြီးတော့ပေးတင်တယ်လို့လည်း Vance ကသိမှကြခင်တုန်းကပြောဆိုခဲ့ပါဗျ။ Waltz ကတော့ Vance နဲ့ Trump တို့ဟာတခြား Republican တွေနဲ့တောင်မတူပဲကမ္ဘာမှာအမေရိကန်ရဲ့ဥဆောင်မှုပြအောင်လုပ်နေတယ်လို့ဝေဖန်ပါတယ်။
When Republicans used to talk about freedom,
Republicans တွေလွတ်လပ်ခွင့်လို့ပြောတဲ့အခါဒေါ်တော်များများကအမှန်တကယ်ရည်ရွယ်ပြီးပြောကြကြတာ။မဟာမိတ်တွေကိုကြောက်ခိုင်းတာမျိုးသူတို့မလုပ်ခဲ့ပါဘူး။ယူကရိန်းကိုလည်းသူတို့ပြစ်ထားခဲ့မှာမဟုတ်ပါဘူး
။ Fans ကတော့ Kamala Harris ဟာတရားမဝင်ရွှေ့ပြောင်းတွေကိုမျက်နှာသာပေးပြီး American အလုပ်သမားတွေထိခိုက်နစ်နာအောင်လုပ်နေတယ်လို့ပြစ်တင်ပါတယ်
။ What Kamala Harris seems to want to do is to give all the benefits of American citizenship to
American နိုင်ငံသားတွေသာခံစားရမယ့်အရာတွေကိုဒီနိုင်ငံမှာရှိမနေသင့်တဲ့သူတွေကိုပေးဖို့ကမလာဟဲရစ်ကလိုလားနေဖို့ရပါတယ်။အဲ့ဒါကဒီတိုင်းပြည်ကိုချွတ်ချုံကြအောင်စံမှန်လူတွေအိမ်မဝယ်နိုင်အောင်အစားအသောက်ကောင်းကောင်းမတက်နိုင်အောင်လူမှုလုံခြုံမှုဆိုတာတွေမခံစားရအောင်လုပ်နေတာပါ
။တစ်ဖက်မှာဝေါ့စ်ကလည်းထရမ့်ကိုဝေဖန်ပါတယ်။ထရမ့်ရဲ့စီးပွားရေးနဲ့နိုင်ငံရေးအသက်မွေးဝမ်းမှုတွေကိုကြည့်ရင်သူဟာသူ့လိုလူချမ်းသာတွေအတွက်ပဲလုပ်နေတယ်ဆိုတာပြနေတယ်လို့ထောက်ပြပါတယ်
။ Rig the economy for those at the top and screw the people at the bottom. That's what they do.
သူတို့လုပ်နေတဲ့စီးပွားရေးဆိုတာကအောက်ခြေလူတန်းစားတွေကိုလှည့်ဖျားပြီးတော့ထိတ်ဆုံးကလူတွေအတွက်ပဲလုပ်နေတာပါခမရရဲ့အသုံးစရိတ်တွေပိုတက်လာအောင်လုပ်မယ်အများတန်နိုင်တဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ကိုပယ်ဖျက်ပြီးတော့ကျန်းမာရေးအာမခံကုမ္ပဏီတွေကယောဂအခန်းရှိသူတွေကိုအာမခံညင်းလို့ရတဲ့အခြေအနေမျိုးပြန်ရောက်အောင်လုပ်နေတာပါလူမှုဖူလို့ရင်းနဲ့ကျန်းမာရေးဆောင်ရှောက်မှုတွေကိုရှော့ချပြီးတော့ရှာဖွေခဲ့သမျှဘာတစ်ခုမှမကြံတော့အောင်လုပ်နေတာပါ
လာမယ့်ရွေးကောက်ပွဲအတွက်အချိန်နဲ့မဲဆွဲနေကြတဲ့ဒုသမ္မတလောင်းတွေရဲ့ဒီနေ့စကားစစ်ထိုးပွဲကတော့နိုဝင်ဘာ5ရက်ရွေးကောက်ပွဲနေ့မတိုင်ခင်နောက်ဆုံးကျင်းပတဲ့စကားစစ်ထိုးပွဲဖြစ်ပါတယ်။ရွေးကောက်ပွဲအကျိုးမဲပေးမှုတွေကတော့ပြည်နယ်တချို့မှာစတင်နေပြီဖြစ်ပါတယ်ရှင်
။ American ဒုသမ္မတလောင်းစကားစစ်ထိုးပွဲအကျိုးသုံးသက်ချက်တင်ဆောင်ပါကိုမက်ခင်ပြူတွေကပြောပြပေးကြတာပါရှင
်။ View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်သံလိုင်းနဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မနာနောက်တော့လူမှုကွန်ရက်ဆိုင်မနာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မနာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်းရေဒီယိုအစီအစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အတန်းရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
မင်္ဂလာသစမတော်တာရှင်များရှင် VOA American ကနေ2024ခုနှစ်အောက်တိုဘာလ1ရက်အင်္ဂါညတိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ညရှင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ American ပြည်ထောင်စု Washington DC မြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီအပတ်စဉ်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့မုံတိုင်းသင်ခဲ့ရတဲ့မြမစိုက်ပျိုးရေးကဏ္ဍအကြောင်းတင်ဆက်ပေးထားတဲ့အမည်ကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးသွားကြမှာ။လက်တလောယာဂီစူပါတိုင်ဖွန်မုံတိုင်းတံကိုဗီယက်နမ်နိုင်ငံမှာရောမြန်မာနိုင်ငံမှာပါပြင်းပြင်းထန်ထန်ခံခဲ့ကြရပြီးတော့ပျက်စီးဆုံးရှုံးရတဲ့အထက်မှာစိုက်ပျိုးကင်းတွေအများအပြားပါဝင်ပါတယ်။ဒါပေမဲ့မုံတိုင်းတိုက်ခတ်မှုကိုတိုက်ရိုက်ခံရတဲ့ VNN နိုင်ငံထက်အပြားခတ်ခံရတဲ့မြန်မာနိုင်ငံကစိုက်ပျိုးကင်းတွေပို့ပြီးတော့ပျက်စီးကုန်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကိုခင်မောင်စိုးမင်းကဒီတစ်ပတ်ရဲ့မြေကြီးဩဇာအစီအစဉ်ကနေအခုလိုပြောပြပေးထားပါတယ်ရှင
်။ဒီလစက်တင်ဘာ9ရက်နေ့နေ့လယ်ပိုင်းကယာဂီစူပါတိုင်ဖုန်မုန်တိုင်းဟာအချိန်ပြင်းပြင်းနဲ့ VNN နိုင်ငံမြောက်ပိုင်းကိုစတင်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဗီယက်နမ်နိုင်ငံအတွက်တော့အဲ့ဒီမုန်တိုင်းဟာနှစ်ပေါင်း30အတွင်းအဆိုးဆုံးအပြင်းထန်ဆုံးတိုက်ခတ်ခံရတာပါ။အဲ့ဒီအတွက်ဗီယက်နမ်မြောက်ပိုင်းမှာမိုးကြီးလေကြီးအဆက်မပြတ်ရွာသွန်းတိုက်ခတ်လို့ရေလွှမ်းမိုးပြီးလူတွေတိရစ္ဆာန်တွေသေဆုံး၊ရွာတွေပျက်စီးုံနဲ့သာမကစိုက်ပျိုးကင်းတွေအထူးသဖြင့်စပါးစိုက်ကင်းတွေပျက်စီးကုန်ပါတယ်။ဒါပေမဲ့ဖိလစ်ပိုင်နိုင်ငံမှာယာဂီတိုင်ဖုန်မုန်တိုင်းစတင်စုဖွဲ့တိုက်ခတ်ရွေးရှားလာကြတဲ့ကဗီယက်နမ်အစိုးရကလူထုကိုသတိပေးကြိုတင်ကာကွယ်ရေးတွေလှုပ်ဆောင်ခဲ့ပါတယ်။မုန်တိုင်းဟာအချိန်ကောင်းပြီးတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းကိုတိုက်ခတ်လာကြတဲ့ကဗီယက်နမ်မိုးလေဝသဌာနကမုန်တိုင်းလမ်းကြောင်းခန့်မှန်းချက်တွေထုတ်ပြန်ပေးနေသလိုတဘာဝဘေးဒဏ်တားဆီးရေးအဖွဲ့အစည်းတွေကလည်းလူထုကိုရေဘေးလေဘေးကာကွယ်ရေးနဲ့ဘေးလွတ်ရာပြောင်းရွှေ့တာတွေလှုပ်ဆောင်ထားပါတယ်။မုန်တိုင်းကြောင့်ဗီယက်နမ်မှာရေကြီးတာကိုတားမရပေမဲ့ရေနဲ့အတူနှုံးတွေ၊သဲတွေ၊ရှွန့်တွေနဲ့အမိုက်တရိုက်တွေပါမလာတဲ့အတွက်ရေကျသွားရင်စိုက်ပျိုးကင်းတွေဟာမူလပုံစံစိုက်ပျိုးကင်းအတိုင်းပဲပြန်ပေါ်လာပြီးပုံမှန်အတိုင်းစိုက်ပျိုးလုပ်ကင်နိုင်ကြပါတယ်။မုန်တိုင်းတိုက်ရိုက်တိုက်ခတ်တာခံရတဲ့ဗီယက်နမ်အကြောင်းပြောပြီးရင်ကဲကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါ။ယာဂီစူပါတိုင်ဖုန်မုန်တိုင်းဟာဗီယက်နမ်ကနေလာအိုထိုင်းမြောက်ပိုင်းကုန်းတွင်းပိုင်းတွေကိုဝင်ရောက်တိုက်ခတ်ပြီးမြန်မာနိုင်ငံတဲကိုတော့စက်တင်ဘာ9ရက်နေ့မှာအပြားခတ်ဝင်ရောက်တိုက်ခတ်ခဲ့ပါတယ်။ဒါပေမဲ့လေသာမကျန်းပေမဲ့မုန်တိုင်းအရှိန်ကြောင့်မိုးတွေကတော့အဆက်မပြတ်ရွာသွန်းခဲ့လို့မြန်မာနိုင်ငံအလဲပိုင်းပဲခူးတိုင်းအရှိန်ကြမ်းကရင်ပြည်ကရင်ပြည်နယ်နဲ့ရှမ်းပြည်နေရာတချို့မှာရုတ်တရက်ရေကြီးရေရှမ်းဖြစ်လာခဲ့ပါတယ်။အဲ့ဒီလိုရေကြီးရေရှမ်းဖြစ်ရမှာတာမန်ရေကြီးတာနဲ့မတူပဲရေနဲ့အတူရှင်တွေနှုံးတွေအမိုက်တရိုက်တွေဟာရွာတွေအပေါ်ဖုံးလွှမ်းကုန်တယ်လို့စိုက်ပျိုးကင်းတွေအပေါ်လည်းဒူးတွေကြီးကြီးမားမားဖုံးလွှမ်းသွားပါတယ်။အဲ့ဒီအတွက်စိုက်ပျိုးကင်းတွေဟာရေကျသွားတာတောင်မှရှင်တွေနှုံးတွေအမိုက်တရိုက်တွေကိုဖယ်ရှားပြီးမူလသီးနှံတွေစိုက်နိုင်ဖို့ကမလွယ်ကူတော့ပါဘူး။စစ်ကောင်စီကောင်းဆောင်မင်းအောင်လှိုင်ကလည်းတောင်တရုတ်ပင်လယ်ပြင်မှာမုန်တိုင်းဖြစ်ရင်ရှမ်းပြည်မှာမိုးရွာတာတာမန်အဆင့်လောက်ပဲထင်ခဲ့ပေမဲ့ရဟတ်ရင်နဲ့ပတ်ကြီးမှစိုက်ခင်းတွေအလုံးဟာရှွန့်တွေနွန်တွေဖုံးကုန်တာကြောင့်အဲ့ဒီလိုဖြစ်လာလိမ့်မယ်လို့မထင်ခဲ့ကြောင်းဒီလစက်တင်ဘာ18ရက်ကဝန်ခံပြောပါတယ်။ဒါ့အပြင်မုန်တိုင်းမလာခင်မှာမြန်မာနိုင်ငံမှာကြိုတင်ကာကွယ်ပြင်ဆင်တာမရှိခဲ့ပါဘူး။ဒါကြောင့်မုန်တိုင်းကြောင့်ဗီယက်နမ်ကမြန်မာနိုင်ငံကိုရေကြီးတာခြင်းတူပေမဲ့ဗီယက်နမ်မှာစိုက်ပျိုးကင်းတွေကရေကြီးတာတက်တက်ပဲရှိပြီးရေကျသွားတဲ့အခါမူလစိုက်ခင်းပြန်ဖြစ်ပါတယ်။ဘာရှွန့်တွေနွန်တွေနှုံးတွေမှတင်ကြံခဲ့တာမရှိပါဘူး။မြန်မာနိုင်ငံမှာတော့အဲ့ဒီလိုမဟုတ်ဘဲရေကျအောင်တော့စိုက်ပျိုးကင်းတွေဟာဒူးတယ်ကြီးမားတဲ့ရှွန့်နွန်ပြင်ကြီးအဖြစ်ကြံရစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးဗီယက်နမ်ကိုစိုက်ပျိုးရေးအတွက်လေးလာခဲ့ဘူးတဲ့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
။ဗီယက်နမ်နိုင်ငံရဲ့မပင်လုံးတဲ့ဟာတွေကျွန်တော်တို့ပြန်ပြီးမျှဝေတာတွေ့ရတယ်။မ နပင်လုပ်တယ်ဆိုတာတတော် area ဘလောက်ပေါ့ site view area တွေကဘလောက်မြေလို့မြေလည်းမြေညာဘလောက်ဆိုရင်နပင်လုပ်တဲ့ဟာကတော့ GPS နဲ့ပေါ့နဲ့စတဲ့ကြပေါ့ဘာပောင်းချင်းချင်းတင်းရင်းနဲ့တောင်တွေသမားတွေရဲ့ site view ရင်းနဲ့ဆက်ဆက်မှုအပြည့်အဝရှိနေတာပေါ့ရှိနေတဲ့အတွက်သူတို့ဒီဟာတွေနဲ့ပတ်သက်တဲ့အသိပညာပေးတာတွေကြိုတင်ပြင်ဆင်ထားတဲ့ရေဒါတမန်တွေနှုန်းဒါတမန်တွေဖြည့်ပွားလာတဲ့ဒီရေကြီးရေရှမ်းမှုအတွက်မှာတိနိုင်တွေကိုဘလို site view ရမယ်ဘလို site သိမ်းရမယ်ဘလို့တက်နိုင်တဲ့လောက်ဆယ်ယူရမယ်ဆိုတဲ့ဟာတွေကိုဒါတောင်သူတင်ကြပြတ်သားမှုတွေကျွန်တော်ကြားခဲ့ရတယ်လေနောက်ထောင်ရရတယ်အဓိကကတော့ရေသွေးထုံကြောင်းတွေလည်း BNN မှာပြည်ပြည်ရေးတိဆောက်ထားတာရှိတယ်ပေါ့ဗျာ ocean ရေကိုထုတ်တဲ့ညောင်းရလည်းအားကောင်းတယ်စိုက်ပျိုးတဲ့နေရာမျိုးတွေကိုဖိခဲ့တာနည်းတယ်ပေါ့ဗျာ BNN လိုမျိုးနေရာမျိုးတွေကိုကောက်ဝယ်နိုင်တာလူတွေမသိအောင်ကောက်ဝယ်နိုင်တဲ့နိုင်မှုဆိုတာဟာတော့မြန်မာပြည်ကအခြေအနေမပင်ဘူးမြန်မာပြည်မှာချို့တဲ့နေတာဟာရေသွေးရေထုံကြောင်းတွေလည်းကျွန်တော်တို့စီမှာအားနည်းတယ်ဒီကြီးရေရှမ်းဖြစ်ပြီဆိုရင်နေရာမျိုးတွေအကုန်လုံးချက်နေပြီကမှရေတွေအလွတ်မို့သွားတယ်ပေါ့အဲ့ဒါကြောင့်မလို့ဒီနိုင်ငံတွေနဲ့ကျွန်တော်တို့နိုင်ငံတွေရဲ့ဒီထိခိုက်မှုကကွာဟနေတာပေါ့
ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတွေကြောင့်နိုင်ငံအများပြားဟာနှစ်စဉ်ရေကြီးတာတွေကြုံတွေ့ရပြီမဲ့အဲ့ဒီအထက်ကတိုးတက်တဲ့နိုင်ငံတွေမှာရေနဲ့အတူတဲတွေနှုံးတွေပါလာပြီးရွာတွေကိုဖုံးသွားတာစိုက်ပျိုးကင်းတွေကိုဖုံးသွားတာဟာသိပ်မရှိကြပါဘူးအခုရေကြီးတာကိုပြန်ကြည့်ရင်ဓာတ်ရိုက်မုန်တိုင်းတိုက်ခတ်တာခံရတဲ့ဗီယက်နမ်နဲ့အဲ့ဒီနောက်ထိုင်းနိုင်ငံမြောက်ပိုင်းလာအိုနိုင်ငံတွေမှာလည်းရေကြီးကြပါတယ်ဒါပေမဲ့အဲ့ဒီနိုင်ငံတွေမှာရေကြီးရုံတသက်ပဲဖြစ်ပြီးရေနဲ့အတူရှွန့်တွေနွန်တွေဖုံးပြီးရွာပြက်တာစိုက်ပျိုးကင်းတွေပြက်တာမရှိသလောက်ပါပဲမြန်မာနိုင်ငံမှာပဲဘာကြောင့်ရေကျသွားတော့ရွာတွေစိုက်ပျိုးကင်းတွေဟာရှွန့်တွေနွန်တွေအောက်ရောက်ကုန်ရတာလဲဒါဟာဘာကြောင့်ဖြစ်လာတယ်ဆိုတာမြေလက်ဒေသကသဘာဝပတ်ဝန်းကျင်သင်တန်းပို့ချပေးနေသူတူကအခုလိုပြောပါတယ
်ကျွန်တော်တို့ရဲ့ရေစင်းဧရိယာတွေကိုဆင်းမင်းရမှာလို့တန်ဖိုးထားရမှာလို့မှာဒီဝါချက်တွေရှိနေရလို့ထင်ပါတယ်ရေစင်းဧရိယာတွေကိုကျွန်တော်တို့ကတန်ဖိုးထားတဲ့အကျင့်တွေပျောက်သွားတာပေါ့နော်အဲဒီနေရာတွေကရေစင်းတဲ့နေရာတွေအဲ့ဒါဒီနေရာတွေကနှုံးနေလို့တဲတွေမိုးရွာလို့စီးမလာအောင်ဆိုလို့ရှိရင်တစ်ပင်တွေတော့မခုတ်အောင်အဲဒီရေထွက်တွေရဲ့ဒီခါပါတော့ပေတရာပတ်လေတို့ဘာလို့မခုတ်အောင်ဆိုတဲ့အလေးအကျင့်တွေကိုရင်တော့ဒီ local wisdom အနေနဲ့ရှိခဲ့တာလည်းရှိပါတယ်မိုးတွေအများကြီးရွာတယ်ဆိုလို့ရှိရင်တော့မှကျွန်တော်တို့ကဒီလိုရေကြီးရေရှမ်းမှုတွေဖြစ်ခဲ့တယ်ဆိုလို့ရှိရင်တော့မှဒါနှုံးနေပါလာတဲတွေပါလာတာခုနပြောတဲ့ဒီတိုင်းဒီမိုက်ဒီပါလာရဆိုတော့တားနိုင်မယ်ရေပဲကျွန်တော်တို့ကြီးသွားမယ်ဆိုတဲ့ခါမျိုးကျွန်တော်တွေ့ရနိုင်တယ်ဒါပေမဲ့ခုနောက်ပိုင်းမှာဒါတွေကဟိုထိန်းချုပ်မဲ့လို့မရှိဘူးလူတွေမှာရှိတဲ့အကျင့်တွေလည်းပျောက်သွားတာမျိုးတွေလည်းရှိတယ်အပိုင်းဆာမဲ့တော်တော်ပြုံးတဲ့ကိစ္စတွေအဲ့ဒီကိစ္စတွေကနေမှစိုက်ပျိုးခြင်းတွေတဲတွေနှုံးတွေရောက်သွားတယ်ဆိုတဲ့ကိစ္စပေါ့အဲ့တော့အဲ့လိုမျိုးနေထားပြီးဖြစ်တယ်လို့တော့ကျွန်တော်တို့ကယူဆထားပါတယ်
ကဘာနဲ့ချီပြီးရာသီဥတုပြောင်းလဲဖောက်ပြန်မှုတွေရှိနေတဲ့အတွက်ကုလသမဂ္ဂကရာသီဥတုဆိုင်ရာညီလာခံတွေနှစ်စဉ်ကျင်းပပြီးနိုင်ငံအလိုက်လိုက်နာကျင့်သုံးရမယ့်ရေရှည်နည်းဗျူဟာမဟာဗျူဟာတွေကိုချမှတ်ပေးထားပါတယ်။ကဘာကြီးအပူချိန်လျှော့ချရေးအတွက်ဖွံ့ဖြိုးပြီးနိုင်ငံတွေအနေနဲ့ကာဗွန်ထုတ်လွှတ်မှုတွေလျှော့ချရေးဖန်လုံအိမ်ဓာတ်ငွေလျှော့ချရေးတွေကိုအဓိကထားပေမဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအနေနဲ့တော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအဓိကထားလိုက်နာပြီးရာသီဥတုကိုထိန်းသိမ်းရေးလှုံ့ဆော်ကြဖို့စော်ဩထားပါတယ်။အဲ့ဒီအတွက်မြန်မာနိုင်ငံအနေနဲ့လည်းရေကြီးရေရှမ်းတာတွေဟာနောင်လဲရှောင်ကွင်းလို့ရမှာမဟုတ်ဘဲခုကတည်းကကြိုတင်ပြီးမဟာဗျူဟာနည်းဗျူဟာတွေချမှတ်ဖို့လိုအပ်နေပြီလို့အဆိုပါမြေလက်ဒေသကသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးသင်တန်းပို့ချပေးနေသူကပဲပြောပါတယ်။
ဒီလိုကိစ္စတွေကဖြည့်ဆက်ပြီးတော့ပို့ပြီးကြုံရဖို့ပဲရှိတယ်ပေါ့နော်ဒီနေ့တစ်နှစ်ဆက်ဖြစ်မှာတော့မဟုတ်ဘူးဒီရေကြီးတာလေးကိုကျွန်တော်တို့ဟိုကောင်းနေတတ်လို့မရအောင်ဒါအကန့်ခက်ကဌာနလေးဖြစ်တယ်ပေါ့လေပြီးတော့ climate change ရာဖြစ်လာနိုင်တဲ့ကိစ္စတွေကျွန်တော်တို့တောင်ပြုပင်လယ်ရသက်ရောက်မှုတွေဘင်္ဂလားပင်လယ်ရသက်ရောက်မှုတွေဒါလေးဆိုလို့ရှိရင်တော့ flood နဲ့ပတ်သက်တာပေါ့မုန်တိုင်းနဲ့ပတ်သက်တဲ့ကိစ္စတွေအဲ့လိုပဲ temperature တွေနောက်တစ်ခြားကျွန်တော်တို့ဒီဖြစ်လာနိုင်တဲ့ကိစ္စတွေကိုပါစဉ်းစားပြီးတော့ဒီ action လုံးမှသာလဲဒီ loss and damage ပေါ့ကျွန်တော်တို့ဒီကိစ္စတွေကကျွန်တော်တို့မှညှို့ကြတော့ကျွန်တော်တို့အခုဆိုရင်ဒါပြည်သူဆုံးချက်မှုစီရင်တွေကိုတွက်ကြည့်လိုက်ကျွန်တော်အများကြီးပဲဒီနေ့2024မှာဆိုလို့ရှိရင်ဒီကြီးရယ်ကူလိုက်ပါအောင်အလုပ်လိုက်ပါအောင်သူလိုက်ပါအောင်ဒါမျိုးတွေနဲ့ပဲကျွန်တော်တို့တော့လေဒါကျွန်တော်တို့ဒါအဆင်မပြေဘူးပေါ့ဖြည့်ရှင်း strategy တွေချရမယ်ကျွန်တော်တို့ဖြည့်ရှင်းနည်းတွေလုပ်ဖို့လိုတယ်ပေါ့
အခုဗီယက်နမ်နိုင်ငံလိုမျိုးအချိန်မြင့်တဲ့မုံတိုင်းဓာတ်ရိုက်တိုက်ခတ်တာမျိုးမြန်မာနိုင်ငံမှာလည်း2008ခုနှစ်ကနာဂစ်အမည်ရှိဆိုင်ကလုန်းမုံတိုင်းတိုက်ခိုက်တာခံခဲ့ရဘူးပါတယ်အဲ့ဒီမုံတိုင်းပင်လယ်ပြင်မှာစုဖွဲ့တာမြန်မာနိုင်ငံကမ်းရိုးတန်းကိုလမ်းကြောင်းသင့်နေတာကိုဂူအန်ကျွန်းမှာရှိတဲ့အမေရိကန်ရေတပ်မုံတိုင်းသတိပေးဌာနကကြိုတင်အကြောင်းကြားခဲ့ပါတယ်။အလားတူအိန္ဒိယနိုင်ငံကိုလကာတာမြို့ရှိမိုးလေဝသဌာနကလည်းအင်အားဖြင့်မုံတိုင်းမြန်မာနိုင်ငံကမ်းခြေကိုဥတီနေတယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံမိုးလေဝသဌာနကထုတ်ပြန်ချက်မှာစိုးရိမ်စရာမရှိပါဘူးဆိုပြီးလေးနက်မှုမရှိတာတွေ့ရပါတယ်။အဆိုးဆုံးကတော့ကြိုတင်ကာကွယ်ရေးပြင်ဆင်ရေးတွေဘာမှမရှိခဲ့ပါဘူးအဲ့ဒီအတွက်တနါယီမိုင်130နှုန်းနဲ့အဆင့်3ရှိတဲ့ဆိုင်ကလုန်းမုန်တိုင်းဓာတ်ရိုက်တိုက်ခတ်လို့အေယာဝတီတိုင်းရန်ကုန်တိုင်းကကျေးရွာတွေအများအပြားရေအောက်ရောက်ပျက်စီးကုန်ပြီးလူပေါင်းသိန်းချီသေဆုံးခဲ့ပါတယ်အဆိုးဆုံးကတော့အဲ့ဒီအချိန်မှာစစ်အစိုးရကအတင်းအဓမ္မဖန်တီးတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုမဲပေးခိုင်းခဲ့တာပါပဲဟောအခုတခါလဲလာပြန်တာကရေကြီးပေမဲ့ရွေးကောက်ပွဲအတွက်တကောင်စင်းကောက်မယ်လို့စစ်အာဏာသိမ်းကောင်းဆောင်မင်းအောင်လှိုင်ကိုယ်တိုင်ကညွှန်ကြားထားပါတယ်ခင်ဗျာ
မုံတိုင်းတင်မြန်မာစိုက်ပျိုးရေးကဏ္ဍအကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမေကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်နိုင်ငံတကာအကူအညီနဲ့အာရုံစိုက်ခံရမှုနှဲပါလာတဲ့တကြောပြန်မြမပြည်တွင်ဆဟာဆိုရင်၃နှစ်ကျော်၄နှစ်ထဲဝင်လာပြီဖြစ်ပါတယ်အာနာသိန်းကစပြီးတော့ယခုအချိန်ထိအကူအညီတွေကိုထိထိရောက်ရောက်မရရှိတဲ့မြမပြည်တွင်ဆကလိုအပ်နေတဲ့အကူအညီတွေကိုမြမပြည်သူတွေနဲ့ပြည်ပရောက်မြမနိုင်ငံသားတွေကရန်ပုံငွေတွေရှာဖွေပြီးတော့တတ်နိုင်သလောက်ကူညီနေကြတာပါဒီကြောင့်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင
်မြန်မာနိုင်ငံမှာစစ်အာဏာသိမ်းခံရပြီးနောက်ပိုင်းတိုင်းငံလုံးအတိုင်းအတာနဲ့စတင်ဖြစ်ပွားခဲ့တဲ့တော်လရင်စစ်ပွဲတွေဟာလက်နှစ်နေပါရောက်ရှိလာနေပြီဖြစ်ပါတယ်နှစ်ဖက်အပြန်အလှန်စစ်ပွဲတွေကြားမှာတည်ဆုံသွားတဲ့သူတွေနဲ့အိုးမဲအိမ်မဲဖြစ်ကုန်တဲ့ပြည်သူတွေတန်းချီရှိနေပေမဲ့ရုရှားနဲ့ယူကရိန်းစစ်ပွဲမှာလို့နိုင်ငံတကာအထောက်ပံ့တွေမရှိတာကြောင့်မြန်မာပြည်သူတွေကနှစ်တွေကြာလာပေမဲ့အပြင်းမရှိသေးပဲဖြစ်နေပါတယ်။တော်လရဲတပ်ဖွဲ့တွေနဲ့စစ်ဘေးရှောင်တွေအတွက်စစ်လက်နက်အကူအညီနဲ့ပုံမှန်အကူအညီထောက်ပံ့တွေရေရှည်ဆက်ပေးနိုင်ဖို့အတွက်ပြည်သွင်းပြည်ပနိုင်ငံအစုံကမြန်မာနိုင်ငံသားတွေဟာရမုံငွေပွဲတွေပြုလုပ်ပြီးထောက်ပံ့နေတာ၃နှစ်ကျော်၄နှစ်နေပါရှိနေပြီဖြစ်ပါတယ်။ဒီဘက်မှာတော့အမေရိကန်ပြည်ထောင်စုပန်ဆစ်ဗေးနီးယားပြည်နယ်အထက်က Pittsburgh မြို့မှာနေထိုင်ကြတဲ့မြန်မာမိသားစုတွေလက်ဆင့်ပြုလုပ်တဲ့စစ်ဘေးရှောင်ရမုံငွေစရောင်းပွဲတော်ကိုယူကရိန်းမြန်မာလွှမ်းမိုက်တိုက်ပွဲနှိုင်းချင်ကြအစီအစဉ်ကနေတွားရောက်တင်ဆက်ထားပါတယ်
ဆရာနာသိမ်းပြီးတဲ့နောက်ပိုင်းမှာမြန်မာနိုင်ငံမှာပြည်ရင်းစစ်တွေဖြစ်ပွားခဲ့တယ်အဲ့ဒီအကျိုးဆက်တွေကြောင့်စစ်ဘေးဒုက္ခသည်တွေလည်းပိုပြီးများပြားလာတယ်အဲ့ဒါကြောင့်ကျွန်မတို့ပြည်ပရောက်မြန်မာတွေအနေနဲ့မေဒီအဖွဲ့ကနေဈေးပွဲတော်တိုင်းမှာပါဝင်ပြီးတော့တစ်ဖက်တစ်လမ်းအနေကူညီအားဖြည့်ပါတယ်ကျမတို့ရဲ့ခြံထွက်သီးနှံလေးတွေနဲ့အကျော်မျိုးစုံရောင်းချတယ်မြမရိုးရာပုံကလေးတွေရောင်းချပြီးတော့ကျမတို့တစ်ဖက်တစ်လမ်းအနေပါဝင်ကူညီပါတယ
်ရမုံငွေစရောင်းပွဲတော်မှာပါဝင်ခဲ့တဲ့ Facebook မျိုးကမဟေတီအဖွဲ့ဝင်မဆာဆာကလည်းအဖွဲ့ရဲ့ကိုစားခုလိုပြောပြပါတယ်ဆက်လက်ပြီးတော့ဈေးရောင်းပွဲစီစဉ်သူဦးအောင်ခိုင်ကလည်းရမုံငွေရှာဖွေရေးနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်အဓိကအဖြစ်ပြောမယ်ဆိုပမာပြည်မှာစေအနာတိန်တဲ့2000ကျော်လေးဝန်းတဲ့ပေါ့နော်ကျွန်တော်စပြီးတော့ဗမာပြည်မှာဟိုစေအနာတိန်မှုကြောင့်ဒုက္ခရောက်နေတဲ့ပြည်သူတွေကိုကျွန်တော်ကူညီနိုင်ဖို့အတွက်ကျွန်တော်လည်းပြည်ပရောက်ဗမာမိသားစုတွေအနေနဲ့တစ်ဖက်တစ်လမ်းအနေဟိုဆိုပေါ့ပံ့ပိုးကူညီနိုင်အောင်ကျွန်တော်စူးစမ်းအောက်ထုတ်မှုဟိုတရက်အဖြစ်နဲ့ကျွန်တော်အကောင့်ထဲပေါ်တာပါနောက်တစ်ခုကလည်းကျွန်တော်တို့ပစ္စဘတ်မှာက community ရဲ့တိတ်တော်ကြီးတာမဟုတ်ဘူး။ဘာပဲဖြစ်ဖြစ်ကျွန်တော်ရသလောက်အတတ်နိုင်သလောက်လေးလုပ်ကြမယ်ဟေးဆိုပြီးတော့ကျွန်တော်တို့ဒီမှာဒီကတော့ထေရဝါဒဓမ္မ family ပေါ့မိသားစုပေါ့ငကိုတုံးနဲ့ကလည်းကျွန်တော်တို့ဒီဟို community ရဲ့ဒီအစုအဖွဲ့တွေရဲ့အလိုက်ပေါ့နော်လှုပ်ရှားမှုတွေလည်းရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကဗမာပြည်မှာဆင့်အနာတိမ့်ပြီးတဲ့ကစစ်ဘေးကြောင့်ဒုက္ခရောက်နေတဲ့လူတို့တွေအတွက်ကိုချင်းစာနာပြီးတော့ကျွန်တော်တို့တစ်ဖက်တစ်လမ်းအနေဟိုတတ်နိုင်တော့ပံ့ပိုးကူညီနိုင်အောင်ကျွန်တော်ရံမုံငွေ သူတော်မရမယ်ရုံွေရှာမရမယ်ဆိုပြီးတော့ကျွန်တော်တို့ရဲ့မှာကျွန်တော်ညှိနှိုင်းတယ်တိုင်ပင်တယ်ဆွေးနွေးတယ်ပြီးတော့ဘလို့ပြောမလဲဆိုတော့ရုံွေစုဆောင်းတယ်ပေါ့အဲ့လိုမျိုးနဲ့ကျွန်တော်စခဲ့တာပေါ့အခုဆိုလို့ရှိရင်တော့ဒီ2024အထိဖြစ်လာပြီ21နဲ့ကနေ24အထိကျွန်တော်ဖြစ်လာပြီပေါ့အနည်းလေးတစ်နှစ်ကိုဆိုရင်တော့3ကနေ4ကအထိကျွန်တော်ဈေးအောင်ပွဲတွေလုပ်တယ်နောက်ပြီးတော့လိုအပ်ရင်လိုအပ်သလိုလစဉ်သဘောမျိုးလဲလှုပ်သွားနိုင်အောင်ကျွန်တော်စူးစမ်းနေတာရှိပါတယ်အဓိကတော့အားလုံးလည်းသိကြတဲ့အတိုင်းပေါ့လေကျွန်တော်တို့စစချင်း2021 22မှာစကိုင်းတိုင်းတွေကအဆိုးဆုံးခံကြရတာဆိုတော့ကျွန်တော်စကိုင်းတိုင်းတွေကိုအဓိကထားပြီးကျွန်တော်ပို့ပါတယ်အဓိကပြည့်ဟိုးသာပေါ့ပလဲတို့ရွှေဘိုးတို့ရွှေဘိုးခရိုင်တို့အဲ့ဒါတွေကိုကျွန်တော်တို့အဓိကပို့တယ်ဒီနှစ်ရတဲ့ဥစ္စာကိုတော့ကျွန်တော်တို့မန္တလေးတိုင်းတွင်းမှာလည်းအခုကဟိုတိုက်ပွဲတွေကဆက်လာတယ်ဆိုတဲ့အခါကျတော့ဟိုဒုက္ခရောက်တဲ့လူတို့တွေပို့ပြီးတော့များလာနိုင်တယ်လို့ကျွန်တော်တို့ဟိုခံမှန်းမလားပေါ့နော်ကျွန်တော်လည်းသတင်းစောင့်နားထောင်ပြီးတော့ဖြစ်ပေါ်နေတဲ့အခြေအနေတွေကိုအများကြီးတူပဲသိရတာပါပဲ။ဒါပေမဲ့ကျွန်တော်ဘက်မှာပြင်ဆင်မှုရှိမှကျွန်တော်တို့ကကူညီခဲ့သေးကိစ္စတွေကျွန်တော်နှမ်းတစီနဲ့စီမဖြစ်ဘူးဆိုပေမဲ့ကျွန်တော်ရတဲ့ငွေလေးတွေနဲ့လိုအပ်နေတဲ့နေရာလေးတွေကိုကူညီထောက်ပံ့နိုင်ဖို့အတွက်ရည်ရွယ်ပြီးကျွန်တော်ရံမွေရှာပွင့်နေရတာပေါ့။အဓိကအဖြစ်တော့နိုင်ငံတကာကဟိုပြဿနာဖြစ်တဲ့နေရာတွေကိုချင်းကပ်တဲ့နေရာမှာဝါရာရေးရအပိုင်းကတပိုင်းပေါ့နော်နောက်ပြီးတော့အုပ်စုပေါ့အရှေ့အုပ်စုလားနောက်အုပ်စုလားဒီပေါ်မှာလဲတပိုင်းနောက်တစ်ခုကအကျိုးစီးပွားပေါ့ကျွန်တော်ဗမာပြည်မှာဟိုတို့ရင်းနှီးမြှုပ်နှံနေဗမာပြည်ရတယ်လိုအပ်တဲ့အကျိုးစီးပွားတွေပေါ်မူတည်ပြော့ပဲသက်ဆိုင်ရာနိုင်ငံတကာချင်းကပ်ဆောင်ရွက်တွေလို့ကျွန်တော်အနေနဲ့ဒီလိုပဲသုံးသပ်ပါယူကရိန်းကြတော့ဒီယူကရိန်းကိစ္စကတော့တော်ဥရောပတစ်ခုလုံးရဲ့လုံခြုံရေးနဲ့ဟိုဥစားတည်ငြိမ်ရေးအတွက်သွားပြီးဓာတ်ရိုက်သက်ဆိုင်နေတယ်။နောက်ပြီးတော့ဒီ NATO အုပ်စုဝင်အများစုကလည်းယူရိုမှာရှိနေတဲ့အခါကျတော့ယူရိုကိစ္စကိုကဘာကြီးမှာကြဲကြဲလုံးဖြစ်ပြီးတော့တကဘာလုံးရဲ့အရေးခင်းလိုမျိုးမီဒီယာတွေမှာလည်းပေါ်ပြကြတယ်။အဲဒါကယူကရိန်းကိစ္စကြီးကလူတိုင်းသိတယ်။လူတိုင်းကနိုင်ငံတကာတွေကလည်းထောက်ပံ့ကြတယ်။ကျွန်တော်ဗမာပြည်ကိစ္စကျတော့ကျွန်တော်တို့တိုက်ခိုက်နေတာတိုင်းသမားနဲ့မဟုတ်ဘူးပြည်တွင်းမှာဖြစ်နေတဲ့ဒီဗမာပြည်ရဲ့စစ်တပ်ကနေပြီးတော့ဟိုဗမာပြည်မှာရှိတဲ့ဥပဒေတွေစည်းကမ်းတွေကိုချိုးဖောက်ပြီးအာဏာသိမ်းခြင်းကနေဖြစ်ပေါ်လာတဲ့စစ်ပွဲတွေဆိုတဲ့အခါကျတော့လူတွေကစိတ်ဝင်စားမှုနှဲပါတယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီနေ့နိုင်ငံတကာရောက်မြန်မာတွေအနေနဲ့နိုင်ငံတကာရဲ့စပို့ရအောင်လေတစ်ဖက်ကကြိုးပမ်းနေသလိုငါတို့လည်းအဲ့ဒါငါတို့ကိုယ်တိုင်ဒီပင်လင်ကြိုးစားအားထုတ်မှရမယ်ဆိုပြီးတော့အကုန်လုံးတတ်နိုင်သလောက်ဝိုင်းဝန်းပြီးတော့ပံ့ပိုးဆောင်ရွက်နေတာပေါ့အဲ
့တော့ဒီသွင်းကလိုအပ်နေတဲ့တချို့နေရာတွေသူကပြပရောက်မြန်မာတွေတတ်နိုင်တဲ့ဘက်ကနေရမုံငွေရှာဖွေပေးနေတဲ့အကြောင်းပဲဖြစ်ပါတယ်နောက်တစ်ပတ်အစီအစဉ်မှာဘယ်လိုအကြောင်းအရာတွေပါဝင်ကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ
ယူကရိန်းမြန်မာနိုင်ငံရဲ့အစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ပါ Republican နဲ့ Democrat ဒုသမ္မတလောင်းတွေဟာလာမယ့်ရက်ပိုင်းအတွင်းကျင်းပမယ်စကားစစ်တိုးပွဲအတွက်ကြိုတင်ပြီးတော့ပြင်ဆင်နေကြပါပြီ New York မှာ CBS သတင်းဌာနကကမကထပြုလုပ်ကျင်းပတဲ့စကားစစ်တိုးပွဲအတွင်းဒုသမ္မတလောင်းတွေဖြစ်တဲ့ JD Vance နဲ့ Tim Walz တို့ဟာသူတို့ရဲ့မူဝါဒတွေနဲ့ပတ်သက်ပြီးတော့အဓိကထားဆွေးနွေးကြမှာဖြစ်သလိုဒီစကားစစ်တိုးပွဲဟာလာမယ့် American သမ္မတရွေးကောက်ပွဲအတွက်ဘလို့တက်ရောက်မှုတွေရှိစေမှာပါလဲ VOA သတင်းတောက် Veronica Beldares Iglesias ပြပို့ထားတဲ့သတင်းကိုကိုအောင်ကောင်းပြောပြပေးပါရှင်
Republican ဒုသမ္မတလောင်း JD Vance က Democrat ဒုသမ္မတလောင်း Tim Walz နဲ့ October 1ရက်အင်္ဂါနေ့မှာကျင်းပမယ့်စကားစစ်ထုတ်ပွဲအတွက်အဆင်သင့်ဖြစ်နေပြီလို့ဆိုရတယ်
။ The candidacy
နာလွှဲလိုက်မဲ့အစားတာဝန်ယူနိုင်မှုအဆအဆအယယာဂုံယူစရာကောင်းလောက်အောင်ကြိုတင်ပြင်ဆင်ထားပါတယ်။
အဲ့ဒီအဖွဲ့ကတော့ Trump နဲ့ Vance အဖွဲ့ပဲဖြစ်ပါတယ
်
လက်ရှိမှာ Ohio ပြည်နယ်ကိုစားပြု American ထက်လွတ်တော်အမတ်တာဝန်ယူထားတဲ့ JD Vance စကားစစ်ထိုးဖို့အတွက်အောက်လွတ်တော်အမတ် Tom Emmer ကကူညီနေပါတယ
် Talk about the economy
Donald Trump တိစောက်ထားတဲ့စီးပွားရေးအစီအစဉ်တွေနေဆက်လုံခြုံရေးကိစ္စရပ်တွေကို Harris နဲ့ Biden ကဖျက်ဆီးခဲ့တဲ့အကြောင်းတွေသူပြောလို့ရပါတယ် Tim Walz အနေနဲ့ဒီကိစ္စရပ်တွေနဲ့ပတ်သက်ပြီးရှောင်လွဲပြောကြည့်ရင်ပဲဖြစ်ဖြစ်ဘာမှပြန်ပြီးကောင်းကောင်းပြန်မချေပါနိုင်ဘူးဆိုရင်ကိုယ့်ဘက်ကသူ့ကိုဖိပြီးပြောရုံပါပဲ
မင်းနီဆိုတာပြည်နယ်အုပ်ချုပ်ရေးမှူးလည်းဖြစ်တဲ့ Tim Walz လည်းစကားစစ်ထိုးပွဲအတွက်ပြင်ဆင်နေပြီး November 5ရက်ရွေးကောက်ပွဲအရေးကြီးပုံကိုအခုလိုပြောရတယ်
It's all on the line.
Now Leela atwet da mho ba bu. Now 240 atwet a song phyat ba.
Timos anee ne amyo tamee rue tare da phyat cha kwen shi ye ne patat lo akai ma khu kan che pa ma phit de lo pinya shin de chu ga tong tat ba de.
Vance may be pressed on.
Tra ne de de lengan lo ma tare da phyat cha kwen da si de u bri ko a chain do twin lamat ye thu pya dan da myin ma ne patat pi. Vance ကိုဖိပြောလိုက်မယ်ထင်ပါတယ်
။ဒါပေမဲ့လည်းသူသမရာလောင်းတွေအနေနဲ့မူဝါဒပိုင်းနဲ့ပတ်သက်ပြီးတော့အသေးစိတ်ချပြဆွေးနွေးလာဖို့တော့မင်းဆန္ဒရှင်တွေအနေနဲ့မျှော်လင့်လို့မရဘူးလို့ဆိုပါတယ
်။ The debates are always more show than they are.
ဘာစီတော့ဆိုတာကတော့ကိုယ်စားလှယ်လောင်းတွေရဲ့ရည်သွေးစမ်းစစ်အကဲဖြတ်နိုင်ရုံမှာအချင်းအချက်ထဲမှာတစ်ဖက်ရဲ့မိခွန်းတွေကိုရှောင်လွှဲပြီးကိုပြောချင်တဲ့အကြောင်းအရာတွေကိုသူတို့ကကြွမ်းအင်ကျင်ကျင်ပြောဆိုနိုင်ကြပါလေ။
စကားစစ်တို့ဘက်ကိုစောင့်မျှော်ကြည့်ရှုသူတွေအနေနဲ့ပါတီကိုယ်စားလှယ်လောင်းတွေရဲ့ယက်တီချက်နဲ့ပတ်သက်ပြီးပိုနားလေသဘောပေါက်လာနိုင်တယ်မယ်လေရွေးကောက်ပွဲပေါ်တိတ်ရက်ခတ်မှုရှိမှာမဟုတ်ဘူးလို့ဟန်ဆန်ကပြောပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါအခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါကမ္ဘာကျော်လူကြိုက်များတဲ့အစားအစာတစ်ခုထဲမှာအီတလီနိုင်ငံကရေခဲမုတ်တွေလည်းပါပါတယ်တခြားရေခဲမုတ်တွေလောက်နိုးမလိုက်မများလာတဲ့ဂျလာတိုရေခဲမုတ်တွေဘာကြောင့်နာမည်ကြီးသလဲဆိုတာမဆုမြတ်မုံနဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေရောမမြို့မှာတွားပြီးတော့စာကြည့်ကြအောင်ပါရှင်
ပောင်းထောင်ချီတက်တန်းရှိတဲ့ရှေးဟောင်းအဆောက်အဦတွေရှေးဟောင်းပစ္စည်းတွေကြောင့်ရောမမျိုးရောလို့သိကြတဲ့အီတလီနိုင်ငံရောမမျိုးရောစီကိုနိုင်ငံဆောင်ကကမ္ဘာလှည့်ခီးတဲ့တွေလာလည်နေကြတာပါရောမမျိုးကိုရောက်သွားသူတိုင်းရှေးဟောင်းဆောက်အဦတွေနဲ့အတူနေရာအနှံ့မှာတွေ့ရတာကတော့ဂျလာတိုဆိုင်တွေဖြစ်ပါတယ်ဂျလာတိုဆိုတာကတော့အီတလီလိုရေကဲမုန့်လို့အဓိပ္ပာယ်ရတာမဟုတ်ရေကဲမုန့်ရောင်းတဲ့ဆိုင်တွေဖြစ်ပါတယ်နိုင်ငံတကာမှလည်းနာမည်ကျော်လှတဲ့အီတလီဂျလာတိုရေကဲမုန့်တွေကိုရောမမျိုးကိုရောက်လာသူတိုင်းစားကြည့်ကြကြတာမို့ဆိုင်မှာဝယ်ယူနေသူတွေဆိုင်ပြင်မှာအရသာခံစားနေသူတွေကိုမြင်တွေ့ရနိုင်မှာဖြစ်ပါတယ်ရောမမျိုးတော်တွေကရှေးအကြဆုံးဂျလာတိုရေကဲမုန့်ဆိုင်တွေထဲကတဆိုင်ကတော့ဂျိုလီတီဆိုတဲ့ရေကဲမုန့်ဆိုင်ဖြစ်ပါတယ်နိုထွက်ပစ္စည်းအယောင်ဆိုင်အဖြစ်19ရာစုနှောင်းပိုင်းမှာတွေကစတင်ဖွင့်ခဲ့တဲ့ဆိုင်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်ကြီးပြီးချိန်မှာတော့ရောမမျိုးတော်တွေကလူသစ်အများဆုံးရေကဲမုန့်ဆိုင်တဆိုင်ဖြစ်လာခဲ့ပါတယ်
Roma è la città italiana dove c'è più turismo di tutti quanti, quindi gira un
Italy ma Roma မျိုးကကဘာလဲခီးသွားဧည့်သည်အများဆုံးလာတဲ့မြို့ဖြစ်ပါတယ်။ဧည့်သည်တွေရောမမျိုးကိုရောက်လာကြပြီးဆိုတော်တော်များများကဂျလက်တိုစားကြင်ကြတယ်လေ။ယာရီဥရုကလည်းပူတာ ਉ ။အကြသာကောင်းကောင်းဂျလက်တိုရေခဲမုန့်စားရတယ်ဆိုတာသူများတွေနဲ့မိတ်ဖွဲ့နိုင်တာနဲ့အတူတူပါပဲ။ကိုလိုပဲလမ်းပေါ်မှာရေခဲမုန့်စားနေကြသူတွေနဲ့ရင်ရင်နီနီအားရပါရအတူစားပြကြတယ်မဟုတ်လားဗ
ျတခြားရေခဲမုန့်တွေနဲ့အီတလီဂျလာတိုရေခဲမုန့်ဘာကွာတယ်လဲဆိုရင်တော့ရေခဲမုန့်ထဲမှာပါဝင်ပစ္စည်းတွေဖြစ်ပါတယ်အီတလီဂျလာတိုရေခဲမုန့်တွေမှာနို့မလိုင်းထက်နို့ကိုပိုများများထည့်လုပ်ထားသလိုကျဲဥအနှစ်မပါတာကတခြားရေခဲမုန့်တွေနဲ့မတူတဲ့ထူးခြားမှုဖြစ်ပါတယ
် Actually most of the time I prefer the fruit flavors not really sweet likeSome like cherry.
ရေခဲမုန့်စားတိုင်းအရင်မချိုတဲ့အသီးအရသာမျိုးစားပစ်တာများပါတယ်။ Cherry သီး၊ Pan သီး၊ရှောက်သီးစားတဲ့အရသာမျိုးစားပစ်ပါတယ်။အခုတော့ကိုကိုမုန့်ရောထားတဲ့ Hazel သီးအရသာနဲ့ငပြောသီးအရသာရေခဲမုန့်နှစ်မျိုးကိုစားကြည့်နေတာပါ။ငပြောသီးရေခဲမုန့်ကငပြောသီးဖြော်ရည်အရသာအတိုင်းပါပဲ။နူးညံ့ပြီးတော့စားလို့သိပ်ကောင်းပါတယ်
။ Jolly သီးရေခဲမုန့်ဆိုင်မှာမျိုးဆက်၄ခုမြောက်မိသားစုအဆက်ဆက်လက်ဆင့်ကမ်းလာကြတဲ့အရသာမျိုးစုံရေခဲမုန့်တွေရနိုင်ပါတယ်။ရောမမျိုးရဲကအထင်ကြီးရှေးအောင်ဆောက်ဦးတစ်ခုဖြစ်တဲ့
ပန်တနော်နဲ့ကဲ့ရဲ့နားမှာရှိတဲ့ဆိုင်မှုအမြဲတမ်းစီကားနေပါတယ
်။ Eh sì, è un punto di riferimento anche perché ormai è la più vecchia gelateria.
ကျွန်တော်တို့ရေကဲမုံဆိုင်ကရောမမျိုးရဲ့အမှတ်အတားတစ်ခုလို့ဖြစ်နေတာကမြို့မှာရှိတဲ့ရေကဲမုံဆိုင်တွေထဲမှာတက်တန်းအရှိဆုံးဖြစ်နေတာကြောင့်ပါ။အီတလီတနိုင်ငံလုံးမှာလည်းတက်တန်းအရှိဆုံးရေကဲမုံဆိုင်တစ်ဆိုင်ဖြစ်ပါတယ်။မိသားစုဆက်ဆက်လက်ဆင့်ကဲလှုပ်လာကြတာကဒီဆိုင်ရဲ့ထူးခြားမှုဖြစ်ပါတယ်။ရောမသူရောမသားတွေအတွက်တင်မဟုတ်ပဲကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေရဲ့ရေကဲမုံစားခြင်းနဲ့အာတီတာကိုဖြည့်ဆည်းနိုင်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူထားပါတယ်
။ဂျော်လီတီရေကဲမုံဆိုင်နဲ့မဝေးလှတဲ့နေရာမှာ1880ခုနှစ်ထဲကဖွင့်ထားတဲ့ Gelateria Fasi ဆိုတဲ့ရေကဲမုံဆိုင်ကလည်းရောမမြို့တော်ထဲမှာရှေ့အကျဆုံးရေကဲမုံဆိုင်တစ်ဆိုင်ဖြစ်ပါတယ်။ရေကဲမုံဆိုင်တဲ့တွင်မြို့ရဲမှအများကြီးရှိနေပေမဲ့မူလတွေကလူကြိုက်များတဲ့အရသာအတိုင်းမပြောင်းမလဲလုပ်နိုင်တာကြောင့်ဒီကနေ့အထိဖောက်တဲ့မပြတ်ရှိနေတာဖြစ်တယ်လို့ဖာစီရေကဲမုံဆိုင်အကြီးအကဲကပြောပါတယ
် Perfetta non viene tutti i giorni identico e però il sapore rimane uguale perché non abbiamo mai evoluto
nella Roma ရေကဲမုံလုပ်တဲ့အချိုးအစားအတိအကျရယ်လို့မရှိပါဘူးတနေ့နဲ့တနေ့လုပ်တဲ့ရေကဲမုံတွေလည်းထပ်တူတူမနေပါဘူးဒါပေမဲ့အနံ့အရသာကပြောင်းလဲမသွားပါဘူးအလိုလိုဆိုတော့ကျွန်တော်တို့ကရေကဲမုံတွေကိုဖက်ရှင်တစ်ခုလိုပြောင်းလဲထွင်လေးမရှိတာကြောင့်ပါဒီလောက်အထိအောင်မြင်မှုရလာစေတဲ့မူလရေကဲမုံလုံနေအတိုင်းမပြောင်းမလဲတစ္ဆာရှိရှိလောက်တာကအောင်မြင်စေတဲ့လိုအပ်ချက်လို့ကျွန်တော်မှတ်ယူထားပါတယ
်သူရဲ့အဘေးစတင်ဖွင့်ခဲ့တဲ့ရေကဲမုံဆိုင်မှာမူလရေကဲမုံလုံနေတွေတုံးပြီးတော့ရေကဲမုံအခြားသာသစ်တွေကိုဖန်တီးနေပါတယ်သူတို့ဆိုင်မှာခွက်ထဲကတော်ထဲထည့်ဆားရတဲ့ရေကဲမုံမျိုးသာမဟုတ်ဘဲဓာလီရေကဲမုံရောမမျိုးတော်ကလမ်းတွေမှာခင်းထားတဲ့ကြောက်တုံးပုံစံလုပ်ထားတဲ့ရေခဲမုံစသဖြင့်ရေခဲမုံပုံစံအစုံရှိပါတယ
်သ
ိကိုအရသာရှိပါတယ်ဆိုင်ထဲဝင်လိုက်တော့ဆိုင်ကအကျယ်ကြီးပဲရေခဲမုံတွေကလည်းကောင်းမှကောင်း
အီတလီနိုင်ငံရေခဲမုံဆိုင်ရှင်များအသင်းရဲ့သုံးသပ်ချက်တွေအရရောမမျိုးတော်ဟာအီတလီမှာရေခဲမုံစားသူအများဆုံးမျိုးအဖြစ်နဲ့ထိပ်ဆုံးမှရှိနေပါတယ်2023ခုနှစ်အတွင်းရေကဲမုံရောင်းအား14ရာခိုင်နှုန်းကျော်တက်လာခဲ့တာဖြစ်ပါတယ်
။ Roma in crescita perché lo dico anche dei dati mesi io devo fare dei ragioni
ရောမမျိုးမှာရေကဲမုံစားသူတွေပိုပိုများလာနေပါတယ်။ကျွန်တော်တို့စည်ရင်းတွေအရဆိုရင်လည်းမနစ်ကထဲဒီနှစ်ထုတ်လုပ်တဲ့ရေကဲမုံပမာဏအများကြီးပိုများလာပါတယ်။တစ်နှစ်လုံးစာလောက်ရှိတဲ့ pistachio ဈေးတွေဆိုရင်အခုရေကကုန်သွားပါပြီ
။သူကတော့အီတလီဂျလာတိုရေကဲမုံလုံနည်းကိုအခြေခံပြီးတော့နီးသစ်တွေသုံးကစမ်းသစ်တဲ့အရာသားတွေကိုဖန်တီးနိုင်သူအဖြစ်စုရီတော်တော်များများရထားသူဖြစ်ပါတယ်။ရေကဲမုံလှုပ်ဖို့ပါဝင်ပစ္စည်းတွေကနေရေကဲမုံလှုပ်တဲ့ဆက်ပစ္စည်းတွေအထိအကောင်းဆုံးကိုပဲသုံးတာကသူ့အောင်မြင်မှုရဲ့လျှို့ဝှက်ချက်ဖြစ်တယ်လို့ပြောပါတယ်
။ Se tu mi dici una parola proprio un tema è la semplicità, la semplicità ben fatta.
အကောင်းဆုံးရေကဲမုံဆိုတာကိုတခွန်းနဲ့ပြောရရင်ရိုးရိုးရှင်းရှင်းနဲ့ကောင်းကောင်းလှုပ်ထားတဲ့ရေကဲမုံလို့ပြောချင်ပါတယ်။အဲ့ဒီအချက်ကိုကျွန်တော်တို့အမြဲအလေးထားပါတယ်။ကျွန်တော်တို့ရေကဲမုံရဲ့လျှို့ဝှက်ချက်ကဘာလဲလို့မေးရင်ကောင်းကောင်းလှုပ်ထားတာကလွဲလို့တခြားလျှို့ဝှက်ချက်ဘာမှမရှိပါဘူး
။ကမ္ဘာလဲခီးသွားဧည့်သည်တွေအလားများတဲ့အီတလီနိုင်ငံရောမမြို့တော်မှာတစ်နှစ်ထက်တစ်နှစ်တွေရသည့်အပူချိန်ပိုပိုမြင့်တက်လာနေတာနဲ့အတူဂျလာတိုရေကဲမုံဆိုင်တွေလည်းရောင်းအားကောင်းနေပါတယ်။တွေရသည့်အပူတန်းကိုအန်တုနိုင်အောင်လို့ရေကဲမုံစားကျင်ကြတဲ့ရောမမြို့သူမြို့သားတွေသာမကနိုင်ငံဆောင်ကဧည့်သည်တွေအတွက်ပုံစံဆုံးအရသာဆုံးဂျလာတိုရေကဲမုံရောင်းကြတဲ့ဆိုင်တွေကလည်းနေရာအနှံ့မှာရှိနေပါတယ်ရှင်။ကျမဆူမြမောမှာ
ကဘာတလာခီးသွားအစီအစဉ်ကိုမဆူမြမုံကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မကြခင်အစီအစဉ်တွေပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအကြီးချုပ်ကိုမက်ခင်လီကပြောပြပေးပါရှင
်။အစ္စရေးကဟစ်ဘိုလာစစ်သေးကြွာတွေကိုနှိမ်နှင်းဖို့မြေပြင်တိုက်ပွဲဆင်နွှဲပြီးနောက်ပိုင်းဒီကနေ့အင်ဂါနေ့တီလေဗနွန်တောက်ပိုင်းမှာတိုက်ပွဲတွေပြင်းထန်လာနေတယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ထားပါဗျ။စစ်စင်ရေးကိုနယ်မြေဒေသအလိုက်ကန့်တက်နဲ့ပြင်းထန်တာတိုက်ခိုက်မှာဖြစ်ကြောင်းပြောဆိုထားပြီးတော့အစ္စရေးမြောက်ပိုင်းကိုလုံခြုံမှုရတဲ့အထိဆက်လက်တိုက်ခိုက်သွားမယ်လို့လည်းအစ္စရေးစစ်တပ်ကပြောထားပါဗျ။ရိုဟင်ဂျာအရေးနောက်ထပ်အကူအညီဖြစ်ဒေါ်လာတန်း200နီးပါးသုံးစွဲမယ်ကြောင်းအမေရိကန်ကကြေညာလိုက်ပါဗျ။ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေသူတို့ကိုအကူအညီပေးနေတဲ့ဒေသခံလူမှုအတိုက်အဝန်းနဲ့ဒေတာရင်းအတွက်ဒေါ်လာ199တန်ပေးမှာဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်ထဲကုလသမဂ္ဂအထွေထွေညီလာခံကျင်းပနေခြင်းတီးတဲ့အစည်းအဝေးမှာကြေညာလိုက်တာဖြစ်ပါတယ်။ ထိုင်းနိုင်ငံမှာကျောင်းခီးစဉ်တစ်ခုအတွက်ကလေးတွေနဲ့ဆရာတွေအပါအဝင်ခရီးသည်44ဦးလိုက်ပါလာတဲ့ဘတ်စကားတစ်စီးဒီကနေ့မိလောင်ကျွမ်းတဲ့အတွက်ကြောင့်မလို့20ကျော်တိတ်ဆုံးနိုင်ပြီးတော့အများစုဟာမူလာတန်းကနေအထက်တန်းကျောင်းသားတွေဖြစ်တယ်လို့တာဝန်ရှိသူတွေနဲ့ကယ်ဆယ်သမားတွေကခန့်မှန်းထားကြပါတယ်လူမှုကွန်ရက်ဗီဒီယိုတွေထဲမှာတော့ဘတ်စကားတစ်စီးလုံးမိလောင်နေပြီးတော့မိခိုးတွေဖုံးလွှမ်းနေတာကိုတွေ့ရပါတယ်မိလောင်ပြီးနိုင်ကျော်ကြာထိအလောင်းနေရာဘတ်စကားထဲမှာရှိနေစေဖြစ်ပါတယ်ရှင်
တဲ့ရင်ကျေးဇူးကိုမခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။စပိုင်ဆိုင်ရာအင်ဂျင်နီယာတွေကတော့ L Santo နဲ့ John Dryden တို့ပဲဖြစ်ပါတယ်။ဒေါက်တာရှင်တွေအနေနဲ့ view မြောက်ပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ burmese@viewnews.com ကိုပေးပို့နိုင်ပါတယ်။ view ကိုနားတော်တာဆင်မြင်ကြရတဲ့အတွက်လည်းကျေးဇူးတူပဲတင်ရှိပါတယ်။ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးရန်ရဲ့ခတ်သိမ်းကင်းကျင်းပြီးတော့လူရဆန္ဒပြေဝါကြပါစေရှင်။ကျမလေးပါပါ
This program has come to